Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2022ခုနှစ်နိုဝင်ဘာလ23ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်ဒီကနေ့မနက်ဖတ်သတင်းတွေကိုတော့တော်ခင်မျိုးသက်နဲ့ကျမနန်းလောက်တင်ပြမှာပါထောင်ဆန်စုကြည်ကိုအချင်းပြတ်ချစားမှုနောက်ထပ်ဆွဲချက်တစ်ခုနဲ့နေပြီးတော့အထူးတရားရုံးကအင်္ဂါနေ့မှာရုံထုတ်ခဲ့တာမှာထောင်ဆန်စုကြည်ကသူ့မှာအပြစ်မရှိကြောင်းထွက်ဆိုခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံကအနောက်ဂျာဗာမှာတရင်းလာနေကလုတ်ခဲတဲ့ငလင်းကြောင့်တိတ်ဆုံးသူဟာအင်္ဂါနေ့အထိဆိုရင်268ဦးရှိနေပြီဖြစ်ပါတယ်ကနဒါနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားပွဲပွဲစဉ်တွေရဲ့အင်္ဂါနေ့အာဂျင်တီးနားနဲ့ဆော်ရီအာရေဗျားတို့ရဲ့ပွဲစဉ်မှာအာဂျင်တီးနားကိုဆော်ရီအာရေဗျားကနှဂိုးသူကိုနဲ့နိုင်သွားပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်ကရပြည်နယ်ကဆစ်ရှောင်လာသူ2000နီးပါးတို့ရှမ်းပြည်နယ်စီဆိုင်ကိုတင်းရှောင်လာရတဲ့အကြောင်းသတင်းဆောင်မကတော့သတင်းတွေအပြီးမှအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်
ရှင်မီကစုတဲ့ခက်ခဲရှိတဲ့လူဦးရေများများတဲ့အခါကျတော့ဘလောက်မှုကျပါ့ဗျ။ဒီကါတော့ခုတော့မှအတိရောက်လာတဲ့လူတပတ်တယ
်။မချခင်မှာနားဆင်ချရပါမယ်ရှင်။ဒီနောက်မှာတော့ Washington Post သတင်းသမားဂျမဲကာရှိုကြီးတက်ခံရမှုကိုတရားစွဲဆိုမှုရာသီဥတုဗေဒံကြောင့်တန်းနဲ့ချီတဲ့ကလေးတွေငတ်မောခေါင်ပမှုအပါအဝင်အခက်အခဲတွေရင်ဆိုင်ချရတဲ့အကြောင်းစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ချရပါမယ်။ဒီနောက်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာSocial media လူကြီးများသတင်းတူနဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုတင်ပြပေးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ဒေါခင်မျိုးသက်တို့ကတင်ပြပေးကြပါအောင်ရှင
်။ယူကရိန်းနိုင်ငံမြို့တော် Kiev မှာရှိတဲ့သမိုင်းဝင် Orthodox Christian ဘုရားကျောင်းကိုယူကရိန်းလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တယ်လို့ယူကရိန်းဘက်ကအင်္ဂါနေ့မှာပြောပါတယ်။ရုရှားအထူးတပ်ဖွဲ့တွေရဲ့တန်ရရှိစရာဖျက်လို့ဖျက်ဆီးလို့ရတွေတံပြန်နိုင်အောင်အခုလိုစီးနှင်းရှာဖွေခဲ့တာလို့ယူကရိန်းလုံခြုံရေးတပ်ကပြောပါရယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာ့အမွေအနှစ်နည်းမြစ်ဖြစ်သတ်မှတ်ထားတဲ့ Pashaslavra Orthodox ဘုရားကျောင်းကဖွပြပွဲမှာဖုံးတော်ကြီးတစ်ပါးကတရားဟောရမှာယူကရိန်းကိုကျူးကျော်တက္ကနေတဲ့ရုရှားကိုထောက်ခံပြောဆိုလိုက်ပြီးအခုလိုစီးနှင်းရှာဖွေခဲ့တာပါအသင်းတော်မှာရုရှားတို့ပုံခုနေနေနဲ့ဆိုပြီးတော့တန်ရရှိတဲ့အတွက်အခုလိုဝင်ရောက်စီးနှင်းရှာဖွေရလို့ယူကရိန်းကပြောပါတယ်ရုရှားဥတ္တောခရီးယန်ဘုရားကျောင်းကယူကရိန်းကိုကျူးကျော်တက်ခိုက်နေတဲ့သမ္မတဗလာဒီမီယာပူတင်ကိုအခိုင်အမာထောက်ခံနေပေမဲ့လို့ယူကရိန်းဥတ္တောဘုရားကျောင်းနဲ့ယာနဲ့ချီတို့ကတော့ရုရှားအုပ်ချုပ်မှုအောက်ကဘုရားကျောင်းနဲ့အဆက်ဖြတ်ထားပါတယ်အခုရှာဖွေခဲ့တဲ့အသင်းတော်မှာဖွက်ထားတဲ့လက်နက်တွေဒါမှမဟုတ်ပြပနိုင်ငံသားတွေနဲ့ထောင်လိုင်းရေးဖြစ်လာနိုင်တဲ့ပုံအောင်နေသလားဆိုတာကိုရှာဖွေရလို့ယူကရိန်းတပ်မြန်ထောင်လိုင်းရေးတပ်ဖွဲ့ကပြောပါတယ်ယူကရိန်းအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကတော့ရုရှားအော်သဒေါ့ကစ်ချာ့ချ်တွေကိုယူကရိန်းကစစ်ဆင်နွှဲလိုက်တာလို့စွပ်စွဲပါတယ်။နှွေမာဆက်မျက်နှာကပုပ်ပြူဆူတောင်းပွဲမှာတရားဟောဆရာကရုရှားအတွက်အနိုးကျမှုတရားဖြစ်တယ်လို့ဟောကြားထားတဲ့ဗီဒီယိုကိုပုံရိပ်မှာတွေ့ရပါတယ်။ဒါအပြင်ရုရှားကိုချီးမွမ်းပြီးတော့ရေးဆက်ထားတဲ့ Russia Wall ဆိုတဲ့သတင်းကိုပါတည်ဆိုခဲ့တာပါ။ယူကရိန်းလုံခြုံရေးတပ်ဖွဲ့အကြီးကဗာဆီလ်မလူကတော့ယူကရိန်းကိုရုရှားကအင်းနဲ့အားနဲ့ထိုးစစ်ဆင်တက်ခဲ့တဲ့အချိန်မှာရုရှားဘက်ကအနိုးကျလာဖို့စောင့်နေတယ်ဆိုတာမျိုးကယူကရိန်းရဲ့လုံခြုံရေးနဲ့အကျိုးစီးပွားအပြင်ပြည်သူတွေကိုပါထိကိုက်စေတဲ့လူဒီလို့ရမျိုးကိုလက်မခံနိုင်ဘူးလို့ပြောပါတယ
်။အီရန်မှာအသက်22နှစ်ရွယ်ကတ်မင်းကလင်းရဲ့မာရှာအမီနီခေါင်းစည်းပေါ်မှာစနစ်တကျမချုပ်မှုနဲ့ရေးဖန်ထားစဉ်တည်ဆုံးခဲ့ရတာအတွက်မကျေနပ်တဲ့ဆန္ဒပြသူတွေပေါ်မှာအီရန်အာဏာပိုင်တွေကတိုးပြီးချိန်မုန်းလာတာနဲ့ပတ်သက်ပြီးအင်္ဂါနေ့ကကုလသမဂ္ဂကအီရန်ကိုပြင်းပြင်းထန်ထန်ပြောကြားလိုက်ပါတယ်။အီရန်နိုင်ငံတလွန်ဆန္ဒပြမှုတွေမှာရင်းနဲ့ဆန္ဒပြသူတွေကြားအဓိကယုံနေမကြမ်းမကြမ်းဖြစ်ပွားခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းကလေးငယ်40ပါဝင်လူပေါင်း300ကျော်တည်ဆုံးခဲ့ရတာပါ။အီရန်အစိုးရကတော့လုံခြုံရေးတပ်သား46ဦးလည်းတည်ဆုံးခဲ့ရတယ်လို့ပြောပေမဲ့တည်ဆုံးသူအရေအတွက်အတိအကျထုတ်မပြောပါဘူး။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဝိုက်ခါတူဖ်ကအီရန်မှာဆန္ဒပြမှုတွေအတွင်းတည်ဆုံးတော်သူအရေအတွက်တိုးလာတယ်လို့ပြောကြောင်းသူ့ရဲ့ပြောခွင့်ရကပြောပါတယ်။ဒါပြင်အီရန်အာဏာပိုင်တွေအနေနဲ့လူလူလိုလားတဲ့ဒဏ်လူညီမျှမှုဂုံတိုက်ခါနဲ့လူခွင့်ရတွေရအောင်လုပ်ပေးရမယ်အစားအင်အားသုံးဖိနှိပ်မှုတွေရှိနေကြောင်းနဲ့အခုလိုလူခွင့်ရချုပ်ဖောက်မှုအများပြားအတွက်တာဝန်ခံတာဝန်ယူမှုမရှိဘဲဖြစ်နေတာတွေ့ရတယ်လို့ဒါဆန္ဒပြမှုတွေကထပ်ပြီးတိုးလာစေနိုင်တယ်လို့သတိပေးပါတယ်။အီရန်ဆိုရကတော့အခုလိုဆန္ဒပြမှုတွေပေါ်ပေါက်နေရတာဟာနိုင်ငံရခြားကရန်သူတွေနဲ့သူတို့ရဲ့လူတွေရဲ့ထောက်ခံအားပေးမှုတွေကြောင့်ဖြစ်ကြောင်းအပြစ်တင်ပါတယ်။ အီရန်ကအခုဆန္ဒပြမှုတွေက1989အီရန်ဒေါ်လာရေးဖြစ်ပွားချိန်ကစပြီးတော့အစ္စလာမစ်ခေါင်းဆောင်တွေကိုအကြီးအမားဆုံးစိန်ခေါ်မှုတွေလည်းဖြစ်နေတာပါကာတာမှာချင်းပါနေတဲ့ကမ္ဘာဖလားဝါတနင်္လာနေ့ပထမဆုံးပွဲစဉ်ကစားစဉ်မှာလည်းအီရန်ဘောလုံးတင်းကနိုင်ငံတော်တချင်းကိုမဆိုဘဲနဲ့ဆန္ဒပြသူတွေကိုထောက်ခံကြောင်းပြသခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံကမြေအောက်ဖိုတိုနျူကလ িয়ার တပောင်းဖို့ကနေ60ရာခိုင်နှုန်းတန်ဆင်တဲ့ယူရေနီယမ်ဓာတ်သတ္တုတွေစတင်ထုတ်လုပ်နေပြီလို့အီရန်နိုင်ငံပိုင်သတင်းဌာနကအင်္ဂါနေ့မှာကြေညာသွားပါတယ်။ဂျာဟာကုလသမဂ္ဂအမှုမျိုးစောင့်ကြည့်ရေးအေဂျင်စီ IAEA ရဲ့ပြန်ထချက်အပေါ်တုံ့ပြန်ဆောင်ရွက်တာလို့လည်းပြောပါတယ်။အခုလိုတန်ဆင်ယူရေနီယမ်တွေထုတ်လုပ်လိုက်တာဟာအီရန်အမှုမျိုးအစီအစဉ်အတွက်သိသာထင်ရှားတဲ့နောက်ထပ်ခြေလှမ်းတစ်ရပ်အဖြစ်ရှုမြင်ကြပါတယ်။အနုမျိုးလက်နက်ထုတ်လုပ်နိုင်ဖို့ယူရေနီယမ်တန့်စင်မှုက90ရာခိုင်နှုန်းရှိရမှာဖြစ်တဲ့အတွက်နည်းပညာပိုင်းအရာလက်နက်ထုတ်လုပ်နိုင်ရေးအတော့ကိုနီကလာလာလဲဖြစ်ပါတယ်။အနုမျိုးလက်နက်မပြန့်ပွားရေးမလိုလားကြတဲ့ပညာရှင်တွေကလည်းအီရန်မှာအ ਨੇ စုံနျူကလ িয়ার ဘုံးတလုံးထုတ်လုပ်နိုင်လောက်အောင်60ရာခိုင်နှုန်းတန့်စင်တဲ့ယူရေနီယမ်စွမ်းအင်အလုံးလောက်ထုတ်လုပ်ထားပြီးလို့လက်တလုံးလာရီမှာသတိပေးထားပါတယ်။နိုင်ငံအလဲပိုင်းနာတန်စ်နျူကလ িয়ার တပ်ပေါင်းဖို့ကနေလည်း60ရာခိုင်နှုန်းတန့်စင်တဲ့ယူရေနီယမ်တွေထုတ်လုပ်ထားပြီးပါပြီ။ဖော်ဒိုမြေအောက်တပ်ပေါင်းဖို့ကတော့မြို့တော်တီရန်တောင်ဖက်60မိုင်အကွာလောက်မှာတည်ရှိတာလည်းဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံကလူနေထူးတဲ့အနောက်ဂျာဗာမှာတနင်္လာနေ့ကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်တည်ဆုံးရသူဟာအင်္ဂါနေ့အထိဆို268ယောက်ရှိနေပြီဖြစ်ပါတယ်။တည်ဆုံးရသူတွေကိုမိသားစုတွေကစပြီးမြုပ်နှံတကြုံနေကြတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကလည်းပျက်စီးပုံနေကြမှာအသက်ရှင်ရဲ့ကျန်းသူရှိမရှိလိုက်လံရှာဖွေနေကြပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့ငလင်းတန်းခံရတဲ့နေရာကိုအင်ကာနီမှာပဲတောရောက်ခဲ့တယ်လို့ကယ်ဆယ်ကူညီအကူအညီတွေကိုဆက်လွတ်ခဲ့တာပ
ါ။ဒါကကန်ဆက်ချာရညာဆလာမွန်ပန်တူ
ငလင်းတန်းခံရတဲ့စီရန်ကျူမြို့ကအထူးသဖြင့်မြေပြိုလို့ပျက်စီးသွားတဲ့လမ်းတွေကိုရှင်းဖို့ကယ်ဆယ်ကူညီမဲ့သူတွေဆက်လွတ်ဖို့ညွှန်ကြားလိုက်ပါပြီလို့ပြောပါတယ်။တည်ဆောင်တဲ့သူအများပြားကငရင်ဘဟုကျန်းသားမှာရှိတဲ့စီရန်ကျူမြို့ကနေဖြစ်ပါတယ်။ဒဏ်ရာသူကလည်းယာနဲ့ချီနေပါတယ်။ဒီပြင်ကနေတိတ်မနေတဲ့နေရာမှာဗဟိုပြုတ်ပြီးလှုပ်ခတ်ခဲ့တဲ့ပြင်အား 5.6 ငရင်ကြောင့်အဆောက်အဦတွေပြိုကျတယ်လို့မြေပြုံမှုလည်းဖြစ်စေခဲ့တာပါ။အင်ဒိုနီးရှားနိုင်ငံတဘာဝဘေးဒုက္ခအငြိယောဘိုင်းဌာနအကြီးအကဲဆူဂါရန်တိုကတော့တေဆွမ်းအသူအရေးအတွက်162ယောက်ကနေအင်ကာနေညနေမှာဆို268ယောက်ထိဖြစ်သွားခဲ့တယ်လို့ပြောပါရယ်။ပျောက်ဆုံးနေသူကတော့အနည်းဆုံး150ကျော်တယ်လို့ဒဏ်ရာသူကလည်း1000ကျော်ရှိပါတယ်။တေဆွမ်းအသူအများစုဟာကလေးငယ်တွေဖြစ်ပါတယ်။နေ့လယ်တနားမှာငရင်လှုပ်ခဲ့တဲ့အတွက်ကြောင်းတက်နေတဲ့ကလေးအများစုတည်ဆုံးခဲ့ရတာဖြစ်ပြီးတချို့ကတော့အိမ်မှာပဲအိမ်မိုးတွေပြိုနိုင်ငံတွေပြိုကျရကနေတည်ဆုံးခဲ့ရတာဖြစ်ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံလို့နဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုအကျင့်ပြတ်ချဆမှုနောက်ထပ်စွဲချက်တစ်ခုနဲ့နေပြီးတော့အထူးတရားရုံးကအင်္ဂါနေ့ကရုံးထုတ်ခဲ့တာမှာဒေါက်အောင်ဆန်းစုကြည်ကသူ့မှာအပြစ်မရှိကြောင်းထွက်ဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2020ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးထိန်းသိမ်းခံရတဲ့ဒေါက်အောင်ဆန်းစုကြည်ဟာအကျင့်ပြတ်ခြားစားမှု walkie talkie လမ်းလျှောက်စကားပြောဆက်ဥပဒေမဲ့အသုံးပြုမှုကိုဗစ်ကာယောဂါဆိုင်ရာကန့်သတ်ချက်တွေချိုးဖောက်မှုဆွဲချက်အပါအဝင်အမှုပေါင်း14ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်အဲ့ဒီဆွဲချက်တွေထက်ကအပြစ်ရှိကြောင်းဆုံးဖြတ်ထားတဲ့အမှုတချို့အတွက်ဒေါက်အောင်ဆန်းစုကြည်ကိုစုစုပေါင်း1026နဲ့ချမှတ်ထားပြီးဖြစ်ပါတယ်။လက်ရှိတရားရင်ဆိုင်နေရတဲ့အကျင့်ပြတ်ခြားစားမှုဆွဲချက်၅ခုထဲမှာအစိုးရအဖွဲ့ဝင်ဝန်ကြီးတွေအတွက်ရဟတ်ယင်900အသုံးပြုခဲ့တာဟာတရားဝင်ပြဌာန်းချက်ကိုချိုးဖောက်ရရောက်တယ်လို့ပဲပြည်သူဘဏ္ဍာတွေပါဆုံးရှုံးစေခဲ့တယ်ဆိုပြီးတော့စွပ်စွဲထားပါတယ်။ဒေါက်အောင်ဆန်းစုကြည်ကတော့ရုံးလုံးငန်းစီအရာညွန်ကြားချက်ပေးခဲ့တာဖြစ်တယ်လို့အင်္ဂါနေ့ရုံးထွက်ချိန်မှာထွက်ဆိုခဲ့ကြောင်းအမှုနဲ့နှိစက်သူတွေကိုကိုးကားပြီးတော့ AFP သတင်းကဖော်ပြခဲ့ပါတယ်။ကျင့်ကြံမှာရှိပုံရတဲ့ဒေါက်အောင်ဆန်းစုကြည်ကတော့အကျင့်ပြတ်ချစားတာမျိုးမရှိကြောင်းထွက်ဆိုခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။အကျင့်ပြတ်ချစားမှုမှာပြစ်မှုထင်ရှားရင်တော့အမှုတစ်ခုအတွက်အမြင့်ဆုံး1015နှစ်အထိကြာခံရနိုင်ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့တရားရုံးကြားနာမှုတွေမှာသတင်းထောက်တွေဝင်ရောက်သတင်းယူခွင့်မရှိသလိုရှေ့နေတွေကိုလည်းသတင်းမီဒီယာနဲ့ပြောဆိုခွင့်ကိုလည်းစစ်ကောင်စီကကန့်သတ်ပိတ်ပင်ထားပါတယ်။
တောင်တရုတ်ပင်လယ်ပြင်ဒေသရင်းတရုတ်ရဲ့စိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့ဒေသရင်းနိုင်ငံတွေအနေနဲ့နိုင်မြေပိုင်ဆိုင်မှုနဲ့လွတ်လပ်စွာရေချောင်းသွားလောက်ခွင့်ရရေးအတွက်ရည်တည်ဆောင်ရွက်ကြဖို့ဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့ American ထုသမ္မတ Kamala Harris ကမနေ့အင်ကာနီကတောင်းဆိုလိုက်ပါတယ်။ဒါ့အပြင်ဒီအငင်းပေါ်ရေပြင်အတွင်းမှာတောင်းအမဲ့လှုပ်ဆောင်မှုတွေကိုနိုင်ငံတကာကလက်မခံဖို့လဲ American အဖိအားပေးမယ်လို့ပြောပါတယ်။ ဒုသမရဟဲရစ်ကတရုတ်နိုင်ငံကိုထုတ်မပြောပေမဲ့အမေရိကန်နဲ့စာချုပ်ရမဟာမိတ်ဖြစ်နေတဲ့ဖိလစ်ပိုင်အတွက်ထောက်ခံပံ့ပိုးတာဟာဖိလစ်ပိုင်ကိုတောင်တရုတ်ပင်လယ်ပြင်တွင်ချင်းချောက်မှုတွေအကြက်ကြိုင်မှုတွေလုပ်နေတဲ့တရုတ်ကိုဆိုလိုတာဖြစ်ကြောင်းထင်ရှားနေပါတယ်။ဖိလစ်ပိုင်နောက်ပိုင်းပလဝန်ကျန်းစုမှာရှိနေတဲ့ဖိလစ်ပိုင်ကမ်းဆောင်တပ်ကင်းတဲ့တင်းမောပေါ်မှာဒုသမရကအခုလိုပြောကြားခဲ့တာပါ။ဒုသမရဟဲရစ်ဟာဖိလစ်ပိုင်နိုင်ငံကိုနှစ်ကြာခီးလာရောက်တာဖြစ်ပြီးတော့တနင်္လာနေ့ကမနီလာမှာသမ္မတဖာဒီနန်မာကုစ်ဂျူနီယာနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အမေရိကန်ဒုသမ္မတဒီပလဝန်ချင်းစုကိုမသွားခင်ကလေးမှာပဲတရုတ်နဲ့ဖိလစ်ပိုင်တို့ကြားထိတ်တဲ့ပြဿနာတစ်ခုနဲ့ကြုံခဲ့ရတာပါ။ဖိလစ်ပိုင်ထိန်းချုပ်တဲ့ဂျွန်ဘက်ကိုဖိလစ်ပိုင်ရေတပ်သားတွေဆွဲလာတဲ့တင်မောဘော်ကတရုတ်ဒုံးကျည်ပိုင်းဆိုင်ကိုတရုတ်ကမ်းဆောင်တပ်တင်မောတစ်စင်းကနေအရမတည်ယူသွားခဲ့တယ်လို့ဖိလစ်ပိုင်ရေတပ်ကဆွဆွဲမှုတွေထွက်လာပါတယ်။ဖိလစ်ပိုင်သမ္မတကတော့ဖြစ်တဲ့အတွက်တရုတ်ဘက်ကငင်းဆုံနေတဲ့အတွက်တေချာအောင်စုံစမ်းမှုရှိတယ်လို့ပြောပါတယ်။
ကမ္ဘာဖလားဘောလုံးပွဲမှာမတူပွဲပြသူတွေအလုံးပါဝင်လာနိုင်စေရေးအားပေး၆ခန်းတဲ့လက္ခဏာအဖြစ်လက်မောင်းစီးတက်ကြတဲ့အားကစားသမားတွေကိုအဝါကပ်ပြပြီးတော့ပြစ်ဒဏ်ပေးမဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ချိန်ချမှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကဝေဖန်လိုက်ပါတယ
် It's always concerning from my perspective when we seeAny restrictions
on လူလတ်စွာဆန္ဒထုတ်ဖော်ခွင့်ကိုကန့်သတ်တဲ့လောရတွေမြားတိုင်းကျွန်တော်အမြဲစိုးရိမ်မိပါတယ်အထူးသဖြင့်မတူကွဲပြားမှုနဲ့ပတ်သက်လာရင်ပို့ပြီးတော့စိုးရိမ်ပါတယ်ကျွန်တော်အမြဲအရာဆိုရင်တော့ဘလုံးသမားတွေအနေနဲ့ကိုယ့်အသင်အတွက်ကစားရမလားဒါမှမဟုတ်ကိုတန်ဖိုးထားတဲ့လောရကိုဆက်လက်ထောက်ခံမလားဆိုတာရွေးချယ်ဖို့ဖိအားပေးခံရတာမျိုးတော့မဖြစ်သင့်ပါဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအင်္ဂါနေ့မှာပြောဆိုသွားတာပါဝန်ကြီးဘလင်ကင်ဟာတနင်္လာနေ့မှာကတာနိုင်ငံကိုရောက်ရှိခဲ့တာဖြစ်ပြီးတော့ကမ္ဘာဖလားဘောလုံးပွဲမှာကစားကြမယ့်အသင်းသားတွေနဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်နဲ့ဝေးလ်စ်အသင်းတို့ကစားတဲ့ပွဲကိုလည်းတနင်္လာနေ့ညမှာကြည့်ရှုအားပေးခဲ့ပါတယ်။မတူကွဲပြားသူအလုံးပါဝင်လာနိုင်စေရေး One Love ဆိုတဲ့ဒီလှူရှာမှုကိုမစခင်နိုင်ပိုင်းအလိုမှာပဲလက်မောင်းစည်းတက်ကြတဲ့ဘောလုံးသမားတွေကိုအဝါကပ်ပြမယ်လို့ FIFA ကတနင်္လာနေ့မှာတတိပေးခဲ့တာပါ။အဝါကပ်နှစ်ကပ်ပြရင်အားကစားသမားတွေပွဲကထုတ်ပယ်ခံရမှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ FIFA ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အချက်ချင်းအကြောင်းပြန်ကြတာမျိုးတော့မရှိသေးပါဘူး One Love စရမ်ပါလက်မောင်းစီတွေကိုတနင်္လာနေ့တုန်းကအားကစားသမားတွေဝတ်တာမျိုးမရှိခဲ့ပေမဲ့လို့ဥရောပအသင်း5တင်းတို့ကတော့လက်မောင်းစီတက်ဖို့ပြင်ဆင်ထားကြကြောင်းပြောပါတယ
်ကတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားပွဲစဉ်တွေမှာအင်ကန်နီကအာဂျင်တီးနားနဲ့ Saudi Arabia တို့ပွဲစဉ်မှာအာဂျင်တီးနားကို Saudi Arabia က2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်ဒါဟာကမ္ဘာမှာတက်တဲ့အကောင်းဆုံးဖြစ်သတ်မှတ်တဲ့အာဂျင်တီးနားနဲ့အဆင့်51ဖြစ်သတ်မှတ်ခံရတဲ့ Saudi Arabia ရဲ့ပွဲစဉ်ဖြစ်ပါတယ်။ပွဲဆက်ပြီးမကြာခင်မှာပဲ Lionel Messi ကပယ်နယ်တီနဲ့ပထမဆုံးဂိုးသွင်းနိုင်ခဲ့ပြီးပွဲစဉ်ပထမပိုင်းမှာအာဂျင်တီးနားကအသာရနေပေမဲ့ဒုတိယပိုင်းမှာတော့ Saudi Arabia က Sale Achery က48မိနစ်မှာဂိုးသွင်းချေပတ်နိုင်ခဲ့တဲ့အတွက်ဒီပွဲဟာစိတ်လှုပ်ရှားစရာဖြစ်လာခဲ့တာပါ။နောက်ထပ်9မိနစ်ကြာမှာတော့နောက်ထပ်တကူသွင်းပြီး sorry အသင်းကဥဆောင်ခဲ့တယ်လို့ Argentina ဘက်ကအပြင်းထန်တိုက်စစ်စင်တာကို sorry ဂိုးသမား Mohamed Alawis ကအချိန်ချင်းကာကွယ်နိုင်တဲ့အတွက်နှစ်ဂိုးတကူနဲ့ပဲအဆုံးသတ်ခဲ့ရတာဖြစ်ပါတယ်။အင်ကန်နေပွဲစဉ်တွေမှာ Mexico နဲ့ Poland, Denmark နဲ့ Tunisia ပွဲစဉ်တွေမှာတော့ဂိုးမရဘဲနဲ့တရေဖြစ်ခဲ့ကြပါတယ်။
ထိတ်တန့်ရောက်တဲ့ရင်တွေကိုနန်းလောင်တဲ့ဒေါခင်မျိုးသက်တို့တင်ပြပေးကြတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းကိုဒီသတင်းပါအတွင်းစစ်ပြေးဒုက္ခသည်တွေအဖြစ်ကြားပြည်နယ်က2000လောက်ထပ်မံတိုးမြင့်ရောက်ရှိလာကြောင်းစစ်ရှောင်းအရေးကူညီသူတွေကပြောပါတယ်။စီဆိုင်မြို့နယ်မှာလောလောဆယ်မှာတော့စစ်ပြေးဒုက္ခသည်9000လောက်ရှိနေပြီးစားနပ်ရိက္ခာအပြင်စီဝါတွေလည်းလိုအပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ရှင်။
ကြားပြည်နယ်နဲ့ရှမ်းကြားနယ်စပ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လွိုက်ကော၊ဒီမော်ဆို၊ဖရူဆိုနဲ့ဖဲကုံမျိုးနယ်အတွင်းကဒေသခံတွေဟာရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မျိုးနယ်ဘက်ကိုလွန်ခဲ့တဲ့နှစ်ကတည်းကတိမ်းရှောင်နေခဲ့ကြတာပါ။ဒီရက်ပိုင်းတွေအတွင်းမှာဒေသအတွင်းလက်နက်ကြီးပစ်ခတ်တာတွေကြောင့်လွိုက်ကော်မျိုးနယ်မှာဒေသခံ2000လောက်ထပ်မံထွက်ပြေးလာကြောင်းစစ်ရှောင်းအရေးကူညီသူတွေက VOA ကိုပြောပါဗျာ။
အကောဖို့ဒီမဲ့ထဲတည်းရည်တည်တော့ကြီးတော့ကိုလည်းနေတဲ့ပါလေလည်းနေဖက်လေအဲ့ဒါအဲ့ကိုကြည့်တယ်ကလည်းကြီးဘုန်းကျင်းတာကြောက်ကြတာချိုးအိမ်ကိုမိပါတာပေါ့ချိုးအိမ်ကတော့လည်းဆင်းပြီးတော့ပြက်နေတာရှိတယ် ကောက်ဆူဆိုအင်းလောကပါပါတယ်မိတော်ပါတယ်တနည်းအားဖြင့်ခုနကရှိနေလောက်ပြတ်စီပါတယ်ဒါတိုက်ပွဲရှိတဲ့ဆိုဆောင်ရမယ်လေဒီမှာပါပေါ်လို့ရှိနေနေကြီးတော့တက်ကြရတော့ပဲရှိကြလာမှမဖြစ်ဘူးကြောက်နေရတယ်အမေလေးကဆုံးပြီးကြားတယ်
စီဇံမျိုးနဲ့အတွင်းရောက်ရှိနေတဲ့စစ်ပြေးဒုက္ခတွေကရောက်ရှိပြီးတနစ်ကျော်ကြာလာတဲ့အခါအလူရှင်တွေနှဲပါလာတာကြောင့်ရိခါအခက်အခဲနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်။လက်ရှိအချိန်တွေမှာဒုက္ခတွေအစ်စ်တွေထပ်မံရောက်လာတာကြောင့်အလူရှင်တွေပုံမူလိုအပ်လာနေကြောင်းစစ်ဆောင်အရေးကူညီသူကဆက်ပြီးပြောပါရစေ။အရှင
်မီတော့ဖြစ်တဲ့ခက်ခဲရှိတဲ့လူအေးရဲ့များများတဲ့အခါကတော့ဘလောက်မှုရှိဖို့ပဲ။ရိခါကတော့ခုတော့မှအတေးရောက်လာတဲ့လူတပတ်ကျော်ရှိပြီးခုံကြီးရောက်အေးဆက်ပြီးလိုက်ရလိကတော့လည်းပြီးတော့အဲ့လေကူတော့ရှိတယ်တော့လည်းကူတော့ရှိတယ်ဘဝမရတဲ့မိတ္တကူရဲ့လည်းများရှိတယ်တော့ပြေးနိုင်ပြီပေါ့ပြေးနိုင်ဖို့လည်းကြိုးစားနေတယ်ဒီလောက်ကိုကိုယ်ကျင်းနဲ့ကြိုးစားနေတယ်ဒီတော့လည်းမလောက်လောက်တော့ရတဲ့အားလည်းတော့နောက်ထပ်လူရှိတယ်အများကြီးလည်းအနေနဲ့ခုကလည်းရပီကောင်းဆိုတော့လေဈေးချောင်းဆိုးတော့ဒီတော့လည်းဖြစ်တယ်ဈေးဝကြီးစားလဲပေါ့ဈေးရောရှိပေါ့
အခြားလူအပ်ချက်တွေကတော့နေထိုင်ခင်းအမိုးအကာနဲ့အနှွေးထည်တွေလိုအပ်နေကြောင်းပြောပါရယ်ဆစ်ဆောင်သူကတော့စားနဲ့ရိတ်ခါမလုံလောက်တာကြောင့်ပြင်ပမှာရှာဖွေစားတော့မယ်ဆိုရင်လေဒေတာတွင်မှာအလောက်ကန်ရှာပါကြောင့်အခုလိုပြောပါတယ
်။နော်ကလာသူတက်ဖြစ်ဖြစ်ဒီအဲဆောင်းနေတဲ့ခုလေးဟိုတခါလေးနော်တခါလေးမလောက်အန်ဒီပြောအလုံးတော့ဘောတော့ဘူးဒီရာရဖဲလူလာခေါ်ရတော့ရတော့ဒီလမ်းခေါ်ရတယ်ဒါမှမရဒီမဟုတ်ဘူးသူတို့ပြီးဆိုပြီးရဆိုဘာမှကောင်းရှိရောက
ကရခေါ်ကင်းနီတင်းရဲ့အခြေစိုက်ကန်တာဝရီ Times သတင်းဌာနကတော့နိုဝင်ဘာလ3ရက်ကနေ15ရက်နေ့အတွင်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်နေ90ကျော်ပျက်စီးလူ28ယောက်ထိခိုက်ပြီးသူဦးသေဆုံးခဲ့ကြောင်းကရင်ပြည်နယ်အတိုင်းမင်္ဂန်ကောင်စီ KSCC ကိုကိုကာဝေးသတင်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ကရပြည်နယ်အတွင်းကဒီလိုအရက်သားတွေထိခိုက်ဒဏ်နဲ့ပတ်သက်လို့သုံးတရာသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ။
ကိုရဲမှုံပြောပြပေးခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးပါမယ်အမေရိကန်ပြည်တော်စုမှနေထိုင်ခဲ့တဲ့ Washington Post သတင်းစာရဲ့သတင်းတော်တဦးဖြစ်တဲ့ Jamal Khashoggi အသက်ခရမှုမှာ Saudi Arabia အရှင်မင်းသား Mohammed bin Salman ကိုတရားစွဲဆိုမှုကနေကင်းလွတ်ခွင့်ပေးဖို့အမေရိကန်အစိုးရကတရားရုံးကိုအကြံပြုတင်ပြခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေကခုခံပြောဆိုနေကြပါတယ်။ VOA ရဲ့တန်တမာရေးဆိုင်ရာအကြီးတန်းသတင်းတောက်စင်တီစိန်သတင်းပေးပို့ထရာကိုကိုစုံမှုကျော်ကပြောပြပေးပါအောင်ရှင်
။ Democracy for Arab War အရကဘာအတွက် Democracy ဆိုတဲ့အဖွဲ့ကိုတည်ထောင်သူလည်းဖြစ်သတင်းတောက်သူလည်းဖြစ်တဲ့ Sorry နယ်ဘွား Jamal Khashoggi အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့ဇနီးလောင်းဖြစ်သူဟတ်တီချေဂျန်ဂစ်ကအမေရိကန်ပြည်ထောင်စုကအရက်ဖက်တရားရုံးတစ်ခုမှာတရားစွဲဆိုတဲ့ကိစ္စမှာ sorry အရှင်မင်းသားမိုဟာမက်ဘင်ဆလမန်ကိုလွန်ငင်းခွင့်ပေးဖို့ဝါရှင်တန်တရားရုံးတစ်ခုကိုအမေရိကန်အစိုးရကအကြံပြုတင်ပြခဲ့တဲ့ကိစ္စပေါ်ပေါက်လာပြီးနောက်အမေရိကန်အစိုးရနဲ့ sorry အရှင်မင်းသားတို့ရဲ့ဆက်ဆံရေးအပေါ်ပြန်လည်အာရုံစိုက်လာကြပါတယ်2018ခုနှစ်ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Saudi ကောင်စီဝင်ယုံအတွင်အသက်ခံခဲ့ရတဲ့ Khashoggi အမှုနဲ့ပတ်သက်ပြီး Saudi အင်ရှင်မင်းသားအပေါ်ဝေဖန်မှုတွေပေါ်ထွက်ခဲ့ပြီးနောက်အနောက်နိုင်ငံတွေနဲ့လည်းယာယီကင်းကွာသွားခဲ့ပါတယ်။အင်ရှင်မင်းသားကတော့ဒီလူသားမှုနဲ့ပတ်သက်ပြီးသူအမိန်ပေးခဲ့တာမဟုတ်ဘူးလို့ညင်းဆိုပါတယ်။အခင်းဖြစ်ပွားခဲ့တဲ့နေ့တုန်းကအစ္စတန်ဘူက Saudi ကောင်စီဝင်ယုံရှိမှ Khashoggi ပြန်အထွက်လာကိုသူ့ရဲ့ဇနီးလောင်းဂျန်ဂစ်ကဆောင်းဆိုင်နေခဲ့ပေမဲ့သူလုံးဝပြန်ပြီးထွက်မလာတော့ပါဘူး။ Saudi Arabian မင်းသားကိုအမေရိကန်တရားရုံးမှာတရားစွဲဆိုမှုကနေအမေရိကန်အစိုးရကကင်းလွတ်ခွင့်ပေးဖို့အကြံပြုတင်ပြတဲ့အပေါ်အလွန်စိတ်ပြတ်မိတယ်လို့ဂျန်ဂစ်ကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြပါတယ
်။ MBS လို့တူကောက်သိကြတဲ့ Saudi Arabian မင်းသားကိုအမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနကနေပြီးတော့လူငင်းချဝင်ပေးလိုက်ပါတယ်။ဒါဟာလူများမျှော်လင့်ထားတဲ့ဆုံးဖြတ်ချက်တခုတော့မဟုတ်ပါဘူး။ကျမတို့ဟာအမေရိကန်ပြည်ထောင်စုကနေတရားမျှတမှုအတွက်အလင်းရောင်လေးတစ်ခုရမယ်လို့မျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့ဒီတစ်ခါမှလည်းငွေကြေးကပဲအနိုင်ယူသွားပြန်ပါတယ်လေ
။ဘာကြောင့်အမေရိကန်အစိုးရကတရားစွဲဆိုမှုကိစ္စမှာဝင်ရောက်ဖိအားပေးရတာလဲလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယပြောရေးဆိုခွင့်ရှိသူ Vandant Patel ကိုမေးမြန်းတဲ့အခါဘာဖြစ်လို့လဲဆိုတော့ Saudi Arabian မင်းသားဟာအခုအခါမှာဝန်ကြီးချုပ်ဖြစ်သွားပြီလို့သူကပြန်လည်ဖြေကြားခဲ့ပါတယ်။
Is immune from suit in US courts while he holds the office of prime minister. He is the head of government
ဘာဖြစ်လို့အခုလိုလူချင်းချင်းတာဝင်ပေးလဲဆိုရင် तू ဟာဆော်ဒီအာရေဗျနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာလို့ပါ तू ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေစဉ်ကာလပတ်လုံး तू ဟာတိုင်းပြည်ခေါင်းဆောင်တဦးဖြစ်ပါတယ်ဒါဟာဒီအမှုကိစ္စရဲ့စိုးမှုကောင်းမှုနဲ့မပတ်သက်ပါဘူးအခုလိုလူချင်းခွင့်ပေးတဲ့ဆုံးဖြတ်ချက်ဟာလည်းဥပဒေနဲ့အညီဖြစ်ပါတယ
်အခုလိုကင်းလုတ်ခွင့်ပေးတဲ့အပေါ်လူအခွင့်ရေးအဖွဲ့တွေနဲ့အမေရိကန်လွှတ်တော်အမတ်တွေကဝေဖန်ရှုံချကြပါတယ်အဲ့ဒီဝေဖန်တဲ့သူတွေထဲမှာကယ်လီဖိုးနီးယားပြည်ထောင်ကDemocrat လွတ်တော်အမတ် Adam Schiff လည်းပါဝင်ပါတယ
်ကျွန်တော်တို့နိုင်ငံမှာအမြဲတမ်းနေထိုင်တဲ့သတင်းထောက်တူကိုလက်ဆဖြောက်တက်ခဲ့တဲ့သူကို American ပြည်ထောင်စုအနေနဲ့ဘလို့နီးနဲ့မှအကာအကွယ်မပေးသင့်ပါဘူ
း Sorry အင်ရှေမင်းသားကိုမဆက်ဆံပဲဝိုင်းပယ်ထားမယ်လို့သမ္မတ Joe Biden ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကာလတုန်းကအခိုင်အမာပြောဆိုခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လတည်းတုန်းက Sorry Arabia ကိုသမ္မတ Joe Biden တွားရောက်ခဲ့တဲ့အတွက်ဝိုင်းဝန်းဝေဖန်ခံခဲ့ရပါတယ
်ကုဆောင်မှုချက်ပါရှင်ရာသီဥတုဆိုင်ရာ BND ရဲ့ဒန်သင့်နဲ့တန်းနဲ့ချီတဲ့ကလေးငယ်တွေဟာငတ်မော့ခေါင်းပါမှုယောဂါဖျက်ခေါင်းပုံဖျက်မျက်ထုတ်ခံရမှုနဲ့အသက်ဆုံးရှုံးရမယ့် NDA တွေရှိနေကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကတတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုက်ပေးပို့တဲ့သတင်းဆောင်ပါကိုနားဆင်ပါရှင်ဒီနေ့အတွင်းနိုင်ငံပေါင်း28ခုကကလေးငယ်28.8တန်းတို့ဟာရည်ကြီးမှုဘေးဒဏ်သင့်ခဲ့ကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အင်ကာနီတိုအစီရင်ခံစာမှာဖော်ပြပါတယ်။ဒီထဲမှာချတ်၊ဂမ်ဘီယာနဲ့ဘင်္ဂလားဒေ့ရှ်အရှေ့မြောက်ပိုင်းတို့မှာတော့မျိုးဆက်တစ်ခုအတွင်းစံချိန်တင်အဆိုးဆုံးရည်ကြီးမှုဖြစ်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံရဲ့စံချိန်ကျိုးခဲ့တဲ့ရည်ကြီးမှုအတွင်းလူပေါင်း1900နီးပါးတည်ဆုံရတဲ့အထက်မှာကလေးငယ်635ဦးပါဝင်ကြောင်းလည်းအစီရင်ခံစာကဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတွားရောက်ခဲ့တဲ့ပါကစ္စတန်ခီးစင်အတွင်းမှာဘေးဒဏ်သင့်မှုအလွန်ကြီးမားတာကိုကိုရွေ့သိရှိခဲ့ရကြောင်း UNICEF ရဲ့ကမ္ဘာတဝန်းဆက်သွယ်စည်းရုံးဆောင်ရွက်မှုဆိုင်ရာညွှန်ကြားရေးမှူးပါလိုမာအစ်စကိုဒီရိုကပြောပါတယ်။လိုအပ်ချက်တွေအလွန်များနေပြီးမိန်းကလေးနဲ့ယောက်ျားကလေးစေတန်းဟာအရေးပေါ်အသက်ကယ်ကူညီထောက်ပံ့ရေးလိုအပ်တယ်လို့လည်းသူမကပြောပါတယ်။
The floods have contaminated drinking water.
ရေကြီးမှုကြောင့်တောက်တုံးရေညဉ့်ညံသွားစေပြီးပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှောလိုရေကနေတဆင့်ကူးဆက်ရောဂါတွေဖြစ်ပွားစေပါတယ်။ဆူဆူဝါအာဟာရမလုံလောက်မှုကိုလည်းပိုးပြီးတော့ဆိုးဝါးစေပါတယ်။ရေကြီးတံတင်းတဲ့ဒေသတွေမှာခမန်းချေ၊ကလင်းငယ်၊တစ်တရမ6တန်းနီပါတို့ဟာအာဟာရမလုံလောက်မှုနဲ့ဆူဆူဝါရင်ဆိုင်ရနိုင်ပါတယ်
။မစည်းစင်းတော့တဲ့ရေသေးရေပုတ်တွေဟာဆိုရင်ချင်းတွေပေါက်ဖွားဖို့အတွက်အကောင်းဆုံးအခြေအနေဖြစ်နေတာကြောင့်ငှက်ဖျားနယ်သွေးလွန်တုပ်ကွေးယောဂအန်ဒီအယ်လည်းရှိကြောင်းသူမကပြောပါတယ်။အရေးပေါ်ကူညီဆောင်ရွက်မှုမရှိဘူးဆိုရင်တော့လက်မဲ့ရက်တွေသတင်းပတ်တွေအတွင်းမှာအကူအညီလိုအပ်နေတဲ့ကလေးငယ်တွေနဲ့လူငယ်တွေအများအပြားသိဆုံးနိုင်တယ်လို့လည်းသူမကသတိပေးပါတယ်။ COP 27ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံကျင့်ပရာရှမ်အယ်ရှိတ်ကနေဗီဒီယိုကတဆင့်SQDRO ကပြောဆိုခဲ့တာပါပါကစ္စတန်ကရည်ကြီးမှုဟာဆိုရင်ရာသီဥတုပြောင်းလဲမှုကြောင့်ပိုပြီးဆိုးရွားစေခဲ့တာကြောင့်သိပ္ပံပညာရှင်တွေတွေ့ရှိထားတယ်လို့လည်းသူမကပြောပါတယ်ဒီပြဿနာမှာကလေးတွေမှာတာဝန်မရှိပေမဲ့လည်းကလေးတွေကအဆိုးဆုံးခံစားရတယ်လို့လည်းသူမကပြောပါတယ
် In Africa just like in Pakistan children are paying the price
ပါကစ္စတန်လိုပဲအာဖရိကမှာဆိုရင်လေကလေးတွေဟာသူတို့ကြောင့်မဟုတ်တဲ့ရာဒီဥတုဆိုင်ရာဘေးအန္တရာယ်တွေကြောင့်အတန်ခံနေရပါတယ်ဆိုမာလီယာနိုင်ငံကအလွန်အမင်းမိုးခေါင်ရေရှားမှုနဲ့ငှက်မုတ်ခေါင်းမမှုအန္တရာယ်ကအစားဆာဟီလ်ဒေသတွင်ပိုးရွာသွန်းမှုပုံမှန်မဟုတ်တဲ့အခြေအနေထိရာဒီဥတုဆိုင်ရာဘေးအန္တရာယ်တွေကြောင့်ဖြစ်ရတဲ့မကြုံစဘူးအရေးပေါ်အခြေအနေအများပြားကိုတုံ့ပြန်ကင်တွယ်နိုင်ရေး UNICEF အတွက်လည်းစင်ခေါ်မှုကြီးဖြစ်ပါတယ်
မိုးကောင်ရေရှားမှုဖြစ်တဲ့ဂျီဘူတီ၊အီသီယိုးပီးယား၊ကင်ညာနဲ့ဆိုမာလီယာတို့မှာငတ်မောခေါင်းပါမှုနဲ့ရင်ဆိုင်နေကြရတဲ့လူပေါင်းသန်း20ကျော်တဲမှာထက်ဝက်နိဘကကလေးတွေဖြစ်ကြောင်းလဲ UNICEF ရဲ့အစီရင်ခံစာကဖော်ပြပါတယ်။ကမ္ဘာတဝန်းကရာသီဥတုအရေးတက်ကြွလှုပ်ရှားသူလူငယ်40နိဘလဲရှမ်အယ်ရှိတ်မှာရောက်ရှိနေကြပြီးကမ္ဘာမှာအဆင်ပြေဆုံးဘေးဒဏ်သင့်အလွယ်ဆုံးကလေးတွေအပေါ်မှာရာသီဥတုဆိုင်ရာဘေးဒဏ်တွေရဲ့ပြင်းထန်တဲ့တက်ရောက်မှုတွေကိုညီလာခံကိုယ်စားလှယ်တွေချလှုံ့ဆော်ရေး UNICEF နဲ့ပူးပေါင်းဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီကိစ္စဟာလူငယ်တွေရဲ့တာဝန်မဟုတ်ဘဲအာဏာရှိတဲ့လူတွေကစတင်ဆောင်ရွက်ရမှာဖြစ်တယ်လို့လဲ SQDRO ကပြောပါတယ်ရှင်။ တစ်ဆက်ထဲမှာပဲအာဖရိကဒေသရဲ့မိုးကောင်ရေရှားမှုသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြလိုပါတယ်။အာဖရိကဥဂျိုဒေသမှာမိုးကောင်ရေရှားမှုကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာကြောင့်မြေတွေခြောက်သွေ့ပြီးသစ်ပင်တွေနဲ့တန်းနယ်ချီတဲ့မွေးမြူရေးတိရစ္ဆာန်တွေတည်ဆုံကုန်တာအပြင်တော်ရိုင်းတိရစ္ဆာန်တွေနဲ့လူတွေရဲ့အသက်ရှင်ရပ်တည်ရေးကိုပါချင်းချောက်လာနေပါတယ်။ကင်ညာနိုင်ငံမှာတော့အခုလိုရေရှားတဲ့ဒန်သက်တာစီဖို့နယ်သာလန်နိုင်ငံကတဘာဝပဝန်းကျင်ထင်းထင်းဆောက်ရှောက်ရဲ့အဖွဲ့တစ်ခုကဒေတာကမာစီယာလူမျိုးစုတွေကိုမိုးရေတွေပျောက်ပြက်မသွားအောင်ထိမ့်သိမ်းနှီးပြသပေးနေပါတယ်။ဒါပေမဲ့၅နှစ်ဆက်တိုက်မိုးခေါင်မှုနဲ့ရင်ဆိုင်နေရတာကြောင့်အခုလိုသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့လုံလောက်ပါမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီအကြောင်းကိုတော့ဂျူမာမာဂျန်ကကင်ညာကနေသတင်းပေးပို့ထားပါတယ်။ကိုစောဝင်းလိုင်ကပြောပြပေးပါအောင်ရှင်။
ဖျက်ခင်ကသူတို့ကိုမိုးရေပေးပါတယ်လို့အဓိပ္ပာယ်ရတဲ့ရိုးရာဆူတောင်းတဲ့ချင်းကိုဒီမဆာယီမျိုးနွယ်စုတွေတည်ဆုံနေကြတာပါမဆာယီလူမျိုးတွေဟာတိရစ္ဆာန်မွေးမြူရေးလုပ်ကိုင်သူတွေဖြစ်ပြီးနှစ်ပေါင်း40အတွင်းအခုလိုမိုးခေါင်ရေရှားမှုအပေါ်အာအာတင့်ပုံကိုမဆာယီလူမျိုးစုခေါင်းဆောင်ကာဆိုင်နေအိုလေးဆိုင်လီပီကပြောပါတယ
်ဝရရှိဒနာရဒူအေဟူအာကိုမျိုးကလေးဟန်ကိုင
်မိုးခေါင်ရေရှားမှုကြာလွန်းလို့ကျွန်တော်တို့တိရစ္ဆာန်တွေအကုန်ဆုံးရှုံးကုန်ပါတယ်ကျွန်တော်လူမျိုးတွေကဒီတိရစ္ဆာန်တွေအပေါ်မှာမိခိုနေရတာပါပြစီနေတဲ့အပင်တွေနဲ့ခြံမွေးသိပ်ဆံတွေပြန်အသက်ရှင်နေအောင်ကျွန်တော်တို့ဒီနေရာမှာလာဆောင်ရနေတာပ
ါမဆာယီမျိုးနွယ်စုဟာတန်ဇန်နီးယားနိုင်ငံနဲ့နေဆက်မှာသူတို့ရဲ့ခြံမွေးသိပ်ဆံတွေကြောင့်တည်တံ့တတ်မှတ်ထားတဲ့နေရာမှာနေထိုင်ကြတာပါမိုးခေါင်ရေရှားမှုကသူတို့နေရာကိုပါအလွတ်မပေးဘူးလို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတက်မိုသီလီနာယာကပြောပါတယ
် The community here is like totally
ဒီကလူမှုအတိုင်းဝိုင်းကအကုန်ပျက်စီးယိုယွင်းနေပါတယ်အထူးသဖြင့်အခုကြုံနေရတဲ့မိုးခေါင်မှုကြောင့်တရိတ်ဆန်80ရာခိုင်နှုန်းလောက်ဆုံးရှုံးခဲ့ရပါတယ်ဒါကြောင့်ပြဿနာဟာအချိန်ကြာလာတာနဲ့အမျှပိုကြီးကြီးလာပါတယ
်နယ်သာလန်က Just Dig It တဘာဝပတ်ဝန်းကျင်ထင်းသိမ်းအဖွဲ့ဟာပျက်စီးသွားတဲ့မြေတွေပြန်ကောင်းနိုင်ဖို့မဆာယီပတ်ဝန်းကျင်ထင်းသိမ်းအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဒါပေမဲ့ဒီအစီအစဉ်စဖို့မိုးရွာဖို့လိုတယ်လို့ Just Dig It အဖွဲ့ရဲ့ညွှန်ကြားရေးမှူးလာနာမျိုးလာကပြောပါတယ်
If there's some rainfall and the seeds germinate and there's no follow up rain
မိုးရွာလို့ပြိုးပင်တွေကျဲလိုက်ပြီးအပင်ပေါက်ထွက်လာပြီးတဲ့နောက်မိုးဆွက်မရွာတော့ရင်အပင်တွေသေကုန်ပါတယ်ဒါပေမဲ့အပင်တွေဟာပတ်ဝန်းကျင်အနေထားအတိုင်းပြောင်းလဲရှင်သန်နိုင်တဲ့အနေထားရှိတာကြောင့်မိုးရေနည်းနည်းနဲ့လည်းရှင်သန်နိုင်ပါတယ်ဒါကြောင့်လေရတဲ့မိုးရေနည်းနည်းနဲ့အလုတ်ဖြစ်အောင်ကျမတို့စ조사နေပါတယ်
မြက်ပင်စိမ့်နေရှိခြင်းကလည်းလူနဲ့တော်ရိုင်းတရိတ်ဆန်တွေအကြားကပြိပခါကိုဖြည့်ရှင်းပေးနိုင်တယ်လို့ဒေတာကပေါ်လင်းပေါ်ကပြောပါတယ
်ကိတနာသဘာဝဖြစ်မြင့်စနာမန်မန်ဒိုဖူစင်ကြီ
းစင်နေဆိုင်ခင်းနေတဲ့မှာဝင်စားရတဲ့အကြောင်းကရေနဲ့တစ်ပင်စိမ့်တွေမရှိတဲ့ပြဿနာကြောင့်မှာဒါကြောင့်တရိတ်ဆန်တွေအတွက်မြက်ခင်းစိမ့်တွေရည်ရွယ်ရှိမယ်ဆိုရင်ကျမတို့လည်းငင်းငင်းချင်းချင်းနေခွင့်ရပါမယ
်လွန်ခဲ့တဲ့နှစ်အတွင်းသူတို့အနေနဲ့တစ်ပင်ပေါင်း 2,900 ကျော်စိုက်ပျိုးခဲ့ပြီးအေကာပေါင်း 9,000 ကျော်မှာစိမ့်လန့်တဲ့အပင်တွေရှိလာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ Just Dig It အဖွဲ့ကပြောပါတယ်။မြက်ပင်တွေစိုက်ပျိုးတာနဲ့မြက်ချောက်တွေရောင်းတာကအမျိုးသမီးတွေအတွက်အလုတ်ကန်ရစေနိုင်တယ်လို့မြက်တွေရှင်တန်လာတဲ့အတွက်ကမ္ဘာလက်ခီးတွေလည်းပိုများလာတယ်လို့မဆာယီတော်ရိုင်းဒေသထိန်းသိမ်းဆောင်ရွက်ရေးအဖွဲ့ကလန်နွိုင်းမက်တက်ကီနီကပြောပါတယ်
။ Through such projects we are able to improve the
တော်ရိုင်းဒရိတ်ဆန်တွေစိုက်ပျိုးမြေအသစ်ကိုရောက်လာကြတဲ့အတွက်ကမ္ဘာလက်ခီးသားလုပ်ငန်းတွေဖွံ့ဖြိုးလာပါတယ်။
ကောင်းငင်မှာတိမ်နေထူလာတဲ့အချိန်မှာပဲမိုးရွာဖို့အတွက်မဆိုင်မျိုးနွယ်စုတွေကသူတို့ရဲ့မိုးခေါ်တခြင်းကိုဆက်ပြီးတည်ဆုံနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ32နဲ့48တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့သတင်းဖတ်စဉ်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ
ကျိုးရူဖဲ့မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ23ရက်ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media လူကြီးများသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းဖတ်ဆင်ခန်းတစ်ခုထဲမှာတော့
ဒီမြန်မာကလေးတွေကဘာကြောင့်ဒီနားမှာရှောက်ကြီးစွန့်နေရတာလဲသူတို့မိကြီးတော့သူတို့ကြောင်းမတက်ဘူးပေါ့နော်ဆိုတော့အဲ့ဒီကနေပြီးတော့သူတို့2010မှာစခဲ့တယ်
နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ကဏ္ဍမှာနားဆင်ချရမှာဖြစ်ပါလိမ့်ရှင်အခုရေဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာသတင်းဖတ်ဆင်ကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အမေရိကန်သမ္မတသက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲတွေပြီးဆုံးသွားချိန်မှာ2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွေဘက်ကပြည်သူတွေအယုံစိုက်လာကြပါတယ်။ VOA သတင်းတောက်မစ်ရှယ်ကွင်းပေးပို့တဲ့သတင်းလွှာကိုမတ်ဤတန့်စင်တင်ဆက်ထားပါတယ်ရှင
် And we will make America great.
2024အမေရိကသမ္မတရွေးကောက်ပွဲမှာဝင်ပြီးတော့ရွေးခဲ့မဲ့အကြောင်းသမ္မတဟောင်းဒေါ်နယ်ထရမ့်ကလူငယ်ရဲ့သတင်းပတ်တွေမှာကြီးညာလိုက်ပါတယ်ဒီချိန်နဲ့ပါဆိုရင်ထရမ့်က3ချိန်မြောက်အမေရိကသမ္မတရွေးကောက်ပွဲဝင်မှာဖြစ်ပါတယ်2021ဇန်နဝါရီလ6ရက်နေ့လွှတ်တော်ကိုလူအုပ်ကြီးဝင်ရောက်တဲ့ဖြစ်ရပ်မှာသမ္မတဟောင်းထရမ့်ပါဝင်ပတ်သက်မှုရှိမရှိစစ်ဆေးမှုမှာဦးဆောင်ဖို့အထူးအစိုးရရှိနေချို့တယောက်ကိုလက်ရှိသမ္မတဘိုင်ဒန်အစိုးရကလွန်ခဲ့တဲ့ရက်ပိုင်းမှာတာဝန်ပေးခဲ့ပါတယ်သမ္မတဟောင်းထရမ့်ရာထူးကနေဆင်းပြီးတဲ့အချိန်တရိပ်နှစ်ပတ်အကြာမှာလှုပ်ဝက်စာရွက်တွေတင်ထားသေးလားဆိုတဲ့အပေါ်မှာလည်းစစ်ဆေးမှုတွေလုပ်နေကြပါသေ
း I'm here today to announce the appointment of a special counsel
အများပြည်သူအာရုံစိုက်နေတဲ့လက်ရှိစစ်ဆေးနေတဲ့ရာဇဝတ်မှုစစ်ဆေးချက်နှစ်ခုနဲ့ဆက်ဆက်ပြီးအထူးဥဆောင်ဖို့ကျွန်တော်ကိုတာဝန်ချထားတာဖြစ်ပါတယ်
မေဂန်အစိုးရတက်တန်းဝက်လွှတ်တော်ရွေးကောက်ပွဲရလဒ်တွေထွက်ပြီးတဲ့အချိန်မှာအစိုးရရှိနေမယ်ရစ်ဂါလန်ကအခုလိုကြေညာခဲ့တာဖြစ်ပါလေဒီမိုကရက်တစ်အထက်လွှတ်တော်နေရာတွေရှုံးမယ်လို့အများကထင်ထားတယ်လို့မဖြစ်ဖဲနဲ့အထက်လွှတ်တော်လူများစုအဖြစ်မဲအနေငယ်အသာရပြီးတော့အထက်လွှတ်တော်မှာဒီမိုကရက်တွေအမတ်နေရာအများစုရသွားကြပါလေအလို့တော်မှာ Republican တွေနေရာအများစုရသွားတယ်ဆိုပေမဲ့ဒီထက်မကနေရာပိုရဖို့အစတုန်းကမှန်းထားကြတာပါအထက်လွှတ်တော်ကိုဒီမိုကရက်တွေထိန်းချုပ်ထားပြီးတော့အောက်လွှတ်တော်ကို Republican တွေထိန်းချုပ်ထားတဲ့အတွက်ဒီမိုကရက်ပါတီဝင်ဖြစ်တဲ့လက်ရှိသမ္မတ Joe Biden အတွက်တော့သူ့ရဲ့နောက်ကျတဲ့တက်တန်းနှစ်နှစ်အတွင်းသူချလိုတဲ့ဥပဒေတွေအတည်ပြုနိုင်မှုပို့ပြီးတော့ခက်ခဲသွားမှာပါ
I'm proud to announce
American ပြည်ထောင်စုကို Democrat Party စနစ်နဲ့အုပ်ချုပ်တဲ့ခေတ်ကုံသွားကြအောင်ကျွန်တော်ဂုဏ်ယူစွာကြေညာလိုက်ပါတယ်
ဒီနှစ်အတွင်းငွေကြေးဖောင်းပွားမှုတိုးလာတဲ့အပေါ်မှာပြည်သူတွေစိုးရိမ်လာတဲ့နောက်သမ္မတဘိုင်ဒန်ကိုထောက်ခံလူကြိုက်များမှု40ရာခိုင်နှုန်းကျော်ပဲကျန်တော့တဲ့အကြောင်းစစ်တမ်းတွေမှာဖော်ပြထားပါသည်။ဒါ့အပြင်လည်း American သက်တမ်းဝက်ရွေးကောက်ပွဲတွေမှာတော့သမ္မတဟောင်း Trump ကြောထောက်နောက်ခံပြုထားတဲ့ကိုယ်စားလှယ်လောင်းတွေထင်သလောက်မနိုင်ကြတာကို Republican Party ဝင်တချို့ကသတိထားမိလာကြပါသည်။Republican Party ကိုစားပြုသမ္မတလောင်းဖြစ် Trump ဝင်ပြိုင်မှာကိုစန့်ကျင်တဲ့ Republican Party ခေါင်းဆောင်တွေလည်းရှိပါသေးတယ်
။ We probably lose the White House with Trump.
Trump နဲ့သာဆိုရင်အင်ဖြူတော်ကအာဏာကိုပါကျွန်တော်တို့ Republican တွေလက်လွတ်ရနိုင်ပါလေ။ Trump မဟုတ်တဲ့တခြားတစ်ယောက်ဆိုရင်တော့ Republican Party ကသမ္မတရာထူးကိုရနိုင်ပါသေးတယ်။
2021 American လွှတ်တော်ကိုလူအုပ်ကြီးဝင်ရောက်ခဲ့တဲ့နောက်သမ္မတဟောင်းထရမ့်ရဲ့ Twitter အကောင့်အပိတ်ခံခဲ့ရပါသည်။သူ့အကောင့်ကိုပြန်ပေးရကောင်းမလားဆိုပြီးတော့ Twitter ပေါ်မှာလူထုစည်းရင်းကောက်ယူခဲ့တဲ့အခါမှာတော့လူ15သန်းကထောက်ခံတဲ့အကြောင်းပြောခဲ့ပါသေးတယ်။အဲ့ဒီနောက် Twitter ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Elon Musk ကထရမ့်ရဲ့ Twitter အကောင့်ကိုပြန်ဖွင့်ပေးခဲ့ပါသည်။Twitter account ပြန်ရသွားတဲ့ Donald Trump ကတော့သူတီထောင်ထားတဲ့ Truth Social လူမှုကွေရက်ကိုဆက်ပြီးတော့သုံးသွားအောင်မယ်လို့ပြောပါတယ်ရှင
် American နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုမတ်ဤတက်စဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ Social Media ပေါ်ကလူကြီးများတဲ့သတင်းတိုလေးတွေကိုတင်ပြပေးမှာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့ တမိနဲ့သတင်းတူလေးတွေထဲမှာတော့ Ukraine ဟဲဆွန်မြို့နဲ့ Russia ထင်းချုပ်နယ်မြေကိုဆက်သွယ်ထားတဲ့တရားအပိုင်းပိုင်းကျိုးပြတ်နေတဲ့အကြောင်းနောက်ခရီးသွားကဏ္ဍတွေအတွက်တော့ Christmas ကျွန်းမှာကာလန်ရှင်ပေးထားရပါတယ်ဒီလိုလူကြီးများတဲ့ Social Media ပေါ်ကတမိနဲ့သတင်းတူလေးတွေကိုတော့မအေးတနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်
ယူကရိန်းနိုင်ငံကဟက်ဆွန်မြို့နဲ့ရုရှားထိန်းချုပ်ထားတဲ့နယ်မြေကိုဆက်သွယ်ထားတဲ့တရားကြိုးပြက်နေတာနိုဝင်ဘာလ15ရက်နေ့ကဒရုန်းနဲ့ရိုက်ခုထားတာဖြစ်ပါတယ်။အန်တိုနီဖစကီတရားအပိုင်းပိုင်းကြိုးပြက်နေတာပါ။တရားကဟက်ဆွန်မြို့ကနေရုရှားထိန်းချုပ်နီပရိုမြစ်အရှေ့ဘက်ကန်ကိုဖြတ်ကူးတဲ့တခုတည်းသောလမ်းဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းမှာစီးဆင်းတဲ့နီပရိုမြစ်အနောက်ဘက်ကဟက်ဆွန်မြို့ကနေ2022ခုနှစ်နိုဝင်ဘာလ17ရက်နေ့မှာရုရှားတပ်တွေဆုတ်ခွာသွားချိန်မှာအဓိကတရားကြီးနဲ့ဒါဗီစစ်ရုံတရုံကိုဖောက်ခွဲသွားခဲ့တယ်လို့ဟက်ဆွန်ဒေတာကောင်စီကပြောပါတယ်။ရုရှားတပ်တွေဘက်ကတော့အထူးဂိုင်မရှိဘူးလို့ရုရှားကဆိုပါတယ်။ရုရှားတပ်တွေထွက်သွားပြီးတဲ့နောက်မှာယူကရိန်းတပ်ဖွဲ့တွေနိုဝင်ဘာလ17ရက်နေ့မှာဟက်ဆွန်မြို့ထဲပြန်ပြောင်းဝင်ရောက်ခဲ့တာပါ။ဟက်ဆွန်မြို့ကရုရှားတို့ကျူးကျော်စီစတင်ပြီးတဲ့နောက်တည်ယူထားနိုင်တဲ့တခုရီးသောဒေတာကိုစားပြုမြို့ဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ MAG မဂါကိုထောက်ခံတဲ့သူတွေနိုဝင်ဘာလ15ရက်နေ့ကဖလော်ရီဒါပြည်နယ်ဘန်ဘီချ်မြို့ကသမ္မတထရမ့်ရဲ့နေအိမ်ရှိလာပြီးတော့ထောက်ခံမှုပြနေကြတာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ဆောင်းပုတ်ဖြစ်တဲ့အမေရိကကိုပြန်ကောင်းမောင်းအောင်လှုပ်ဆို Made America Great Again မဂါကိုထောက်ခံသူတွေဖြစ်ပါတယ်။သူတို့ကသမရထရမ်2024သမရလောင်းနေရာအတွက်ပြန်ရှင်ပြိုင်ဖို့2022နိုဝင်ဘာ15ည9နာရီမှာကြေညာမယ်ဆိုတဲ့သတင်းကြောင့်မကြေညာခင်ကတည်းကကြိုတင်အောင်ဝဲခံနေကြတာပါ။ဘယ်ကစာတမ်းအင်ကြီးတွေကိုဝတ်ထားကြပြီးတော့ထရမ်အနိုင်က2024ဆိုတဲ့ကပ္ပရားတွေလည်းခြင်ထားကြပါလိမ့်။သမရထရမ်ပိုင်တဲ့ Pan Beach Pan Place Scan ကိုရောက်တဲ့တရားမှာကခုံကဟုံးနေတီးကြနေလည်းရှိပါတယ်။တချို့တွေက Trump အိမ်နောက်က Worth Lagoon ကန်ထဲမှာမော်တော်ဘုတ်တွေနဲ့အလန့်နေကင်ပြီးတော့လှည့်နေကြပါတယ်။လေရင်တစ်စင်းကတော့ you lost again donor #decentis2024 ဒေါ်နယ်မင်းရှုံးပြန်ပြီ2024 decentis ဆိုတဲ့စာတမ်းချိန်ပြီးတော့ပြန်တန်းနေခဲ့ပါတယ်။ဆိုလိုတာကတော့သူနဲ့ရှင်ပြန်ဖက်ဖြစ်မဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကိုထောက်ခံမှုပြသတာဖြစ်ပါတယ်။ကမ္ဘာလူကြီးတန်8000ပြည့်နှစ်နိုဝင်ဘာလ15ရက်နေ့မှာမွေးလာတဲ့ကလေးလေးတစ်ယောက်ဖြစ်ပါတယ်။အိန္ဒိယနိုင်ငံညူဒေလီမြို့ပြင်ဆေးရုံတရုံမှာမွေးဖွားတာပါ။ကမ္ဘာမှာနေထိုင်တဲ့လူကြီးတန်8000ပြည့်သွားပြီလို့ကုလသမဂ္ဂတွက်ချက်ရေးတွက်မှုကဖော်ပြတာဖြစ်ပါတယ်။ကမ္ဘာမှာလူကြီးအများဆုံးတိုင်းပြည်ကတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ဖြစ်ပြီးတော့ကမ္ဘာလူကြီးစုစုပေါင်းရဲ့3ဘုံ2ဘုံကျော်နေထိုင်ပါတယ်။2023မှာတော့အိန္ဒိယဟာတရုတ်ကိုကျော်တက်ပြီးတော့ကမ္ဘာလူကြီးရဲ့အများဆုံးနိုင်ငံဖြစ်မယ်လို့ကုလသမဂ္ဂအချက်အလက်မှာပြောထားပါတယ်။ကမ္ဘာပံခန့်မှန်းချက်အရလက်ရှိမှာအိန္ဒိယကလူကြီးတန်1380တရုတ်နိုင်ငံကတော့လူကြီးတန်1400ဖြစ်ပါတယ်။ဒါမဲ့လည်းအိန္ဒိယမှာလူကြီးတိုးပွားနှုန်းက2011ခုနှစ်ကတည်းကပြင်းမြ 1.2 ရာခိုင်နှုန်းဖြစ်နေပြီးတော့ဒါဟာလွန်ခဲ့တဲ့10နှစ် 1.8 ရာခိုင်နှုန်းကနေကျဆင်းတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဥရောပနဲ့ဂျပန်တို့မှလည်းကလေးမွေးဘွားနှုန်းဖြည်းဖြည်းနဲ့မှန်မှန်ကျဆင်းနေပါတယ်။ဩစတြေးလျနိုင်ငံ New South Wales ရှိနေမှာညည်ရေမြင်းမြန်တက်လာလို့နိုဝင်ဘာလ16ရက်နေ့ကစီးပွားရေးလုပ်ငန်းတွေအိမ်တွေရေမြုပ်နေတာတွေ့ရပါတယ်။မြို့ပြတွေရေကြီးတဲ့ပြင်လေယာစိုက်ပျိုးမြေတွေကိုလည်းရေလွှမ်းနေတာပါ။နိုဝင်ဘာ14ရက်ကတော့ရေကြီးပြီးတော့ပိတ်မိနေတဲ့ဒေသတွေမှာခေါင်းမိုးပေါ်ကလူတွေအိမ်မွေးတိရစ္ဆာန်တွေကိုရဟယင်နဲ့လိုက်ပြီးတော့ကယ်ထုတ်ပေးနေခဲ့ပါတယ်။ရဟယင်မောင်းတရာစင်ကျော်နဲ့24နာရီအတွင်းမှာကိုကယ်ဆယ်မှုပေါင်း200ကျော်လှုပ်ဆောင်ခဲ့ရတာပါ။ဩစတြေးလျနိုင်ငံအရှေ့ပိုင်းမှာရေအကြီးကျယ်ကြီးရဒီနှစ်အတွင်း၄ချိန်ရှိသွားပါပြီ။နိုင်ငံအရှေ့ပိုင်းမှာရေပင်းနဲ့တွေ့ကြုံနေရတာ3လရှိခဲ့ပြီဖြစ်ပြီးတော့လာနီညာရာသီဥတုဖြစ်စဉ်ရှားရှားပါးပါးနှစ်တွေဆက်ဖြစ်နေလို့မိုးတွေပိုများနေရတာဖြစ်ပါတယ်။အခုတော့မိုးသက်သာသွားပြီးတော့ကောင်းငင်ပြာပြန်ပြီးတော့မြင်ရနိုင်ပေမဲ့လည်းအန္တရာယ်ကမပြီးသွားသေးဘူးလို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကသတိထပ်ပေးထားပါတယ်။
ကြာခင်ကြာရောက်တော့မယ့် Christmas အားလည်းရဲ့ပွဲတော်တွင်မိလာထွန်းညီတာတွေမှာဗြိတိန်နိုင်ငံလန်ဒန်မြို့တော်ကနာမည်ကျော်တော်ဝင်ရုက္ခဗီဒဦးရင်ကျူးကာရင်ပန်းချံကနိုဝင်ဘာလ15ရက်နေ့မှာပဲပွဲတော်ချိန်ခါမီးတွေထွန်းညစ်လိုက်ပါတယ်။ပန်းချံရဲ့တမိုင်ခွဲကျော်လမ်းတစ်လျှောက်မိလုံးပေါင်းတစ်တန်းကျော်ထွန်းညစ်ထားတာပါ။ဒီနေ့မှာထူးခြားချက်ကတော့အပေါ်ကတွဲလဲဆဲမိလုံးတွေအမြင့်အယုံကိုလှည့်စားတဲ့မိလာပြောက်ွက်တွေပါဝင်ပါတယ်။တွေးဆံပုံတွေမိပေါင်းထိုးပြထားတာ Christmas သစ်ပင်ပုံဖော်ထားတာတွေလည်းတွေ့ရပါတယ်။အခုဖြစ်နေတဲ့ရုရှားရဲ့ယူကရိန်းနိုင်ငံကျူးကျော်စစ်ပွဲကြောင့်ဥရောပဒေသအများစုမှာတက်စမီရှားပါတာနဲ့ကြုံနေရခြင်းအခုလိုမျိုးမီးထုံပွဲတော်ကျင်းပတာလည်းဖြစ်ပါတယ်။ကျူကာရင်တာဝန်ရှိသူတွေကတော့သူတို့ရဲ့မီးထုံပွဲမှာဇီဝဒီဇယ်လောင်စာနဲ့ LED မီးတွေသုံးထားပြီးတော့တက်စမီသုံးဆွဲမှု40ရာခိုင်နှုန်းသက်တမ်းအောင်လုပ်ထားတယ်လို့ဆိုပါတယ်။ဒီမီးထုံပွဲကလည်းကိုဗစ်ကပ်ရေးကြောင့်နှစ်နှစ်ကြာပိတ်ထားပြီးအခု2022ခုနှစ်မှာမှအဲ့ဒီတွေကိုပြန်ပြီးတော့လက်ခံတာဖြစ်ပါတယ်။ဂျပန်နိုင်ငံကခွေးချစ်သူတွေကတော့ရှီယိုအခမ်းအနားတစ်ခုကိုနိုဝင်ဘာလ17ရက်နေ့ကထူးထူးခြားခြားကျင်းပခဲ့တာပါဂျပန်လိုရှီချီဂေါ်ဆန်ခွန်သားဆုံးတဲ့အခမ်းအနားကကိုယ့်ရဲ့ရင်သေးလေးတွေကြီးပြင်းလာတာနဲ့အနာဂတ်ကောင်းမွန်ဖို့ကျန်းမာရေးကောင်းဖို့အတွက်မိဘတွေဆင်နွှဲကြတဲ့ပွဲဖြစ်ပါတယ်ကလေးမွေးနှုံးကလည်းကြာဆင်းနေတဲ့ဂျပန်နိုင်ငံမှာဂျပန်ဖျားကြောင်တစ်ကြောင်ကအခုတော့ဆဲရခွေးတွေအတွက်အခမ်းအနားကျင်းပပေးတာပါရိုးရာဝတ်စုံကီမိုနိုနဲ့မိဘတွေအခမ်းအနားတက်ကြတာဖြစ်ပြီးတော့ဆဲရခွေးလေးတွေကိုလည်းကီမိုနိုဝတ်ပေးထားပါတယ်ခွေးဆဲရလေးတွေကအိမ်မွေးကြောင်တစ်ကောင်လောက်အရွယ်စားရှိပြီးတော့ဆိုနီကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်ဒီအခမ်းအနားကိုလည်းဆိုနီကကြီးမှုပြီးတော့ကျင်းပပေးတာပါဂျပန်နိုင်ငံမှာကလေးမရှိတဲ့သူတွေပုံများလာပြီးတော့ဒီထဲမှာမှနေထိုင်စရာကလည်းကျဉ်းတာနေစဉ်အချိန်ကြာကြာအလုံးလုံးရတတ်တာတွေကြောင့်တွေးဆန်ချစ်သူတွေအတွက်ဆိုရင်အပြစ်မှာခွေးတကယ်လိုက်မကြောင်းနိုင်မင်းနဲ့အလုံးသိမ့်မရှုပ်တဲ့ဆက်ရုပ်ခွေးလေးတွေကိုမွေးလာကြပါတယ
်ဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့သတင်းတူအစီအစဉ်ကိုမအေးတနာကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြည့်ရှုရမှာဖြစ်ပါတယ်တိုင်းတစ်ပါးမှာအလုလုနေချတဲ့မိဖတွေနဲ့အတူလိုက်ပါနေထိုင်နေကြရတဲ့မြန်မာနိုင်ငံသားကလေးငယ်တွေရဲ့ပညာရေးအတွက်ဘယ်ဆိုရဘယ်ဖွဲ့စည်းကမှအထောက်ပံ့မယူဘဲမိဖတွေရဲ့ထောက်ပံ့မှုနဲ့သာကိုတူကိုဒဖွင့်ထားပြီးနိုင်ငံတကာသင်ယူညွှန်တက်တဲ့သင်ကြားပေးနေတဲ့စာသင်ကျောင်းလေးအကြောင်းမညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြထားပါတယ်ရှင်
ကျောင်းသားကျောင်းသူလေးတွေဟာမြန်မာနိုင်ငံတော်တချင်းကိုအာပါတရတည်ဆူနေကြပေမဲ့သူတို့မွေးဖွားခဲ့တဲ့ဇာတိမွေးရက်မြေမြန်မာပြည်ထဲကစာသင်ခန်းထဲမှာတော့မဟုတ်ကြပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့နာကပထမဌာနီမှာရှိတဲ့မြန်မာစာသင်ကျောင်းလေးတစ်ခုရဲ့စာသင်ခန်းတစ်ခုရဲ့မှာပါ။လီရီဟာထိုင်းနိုင်ငံကိုအကြောင်းမျိုးမျိုးကြောင့်ရွှေ့ပြောင်းလာကြတဲ့မိဘတွေနဲ့အတူပါလာတဲ့အကြောင်းကြီးအရွယ်ကလေးငယ်တွေနဲ့လူငယ်လေးတွေပဲဖြစ်ကြပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာပြည်သားကလေးငယ်တွေအတွက်ဒန်ရီလာလန်ဒင်းစင်တာ DLC လို့ခေါ်တဲ့ဒီစာသင်ကျောင်းလေးရဲ့တက်တန်းကအခုဆိုရင်7နှစ်ဝန်းကျင်ရှိနေပါပြီ။ဒေါ်လွန်လွင်မွန်ကတော့ဒီကျောင်းလေးရဲ့တာဝန်ခံဖြစ်ပါတယ်။
တငယ်ချင်းလင်မယားနှစ်ယောက်ကပေါ့နော်သူက AIT ထဲမှာလှုပ်လှုပ်တယ်လှုပ်ရင်းနဲ့သူကဈေးထဲမှာကလေးလေးတွေကိုသူကကြည့်တော့သူကထိုင်းကလေးတွေလို့သူကထင်ခဲ့တယ်တဲ့နောက်တော့မှသူတို့ကြည့်လိုက်တော့မြန်မာကလေးတွေပေါ့ဒီမြန်မာကလေးတွေကဘာကြောင့်ဒီနားမှာရှောက်ပြေးဆော့နေရတာလဲသူတို့မိကြည့်တော့သူတို့ကြောင်မတက်ဘူးပေါ့နော်ဆိုတော့အဲ့ဒီကနေပြီးတော့သူတို့2010မှာစခဲ့တယ်စခဲ့တယ်အဲ့မှာကျွန်မက2017ကိုရောက်လာပြီးတော့ဒီကြောင်လေးကိုဆက်ပြီးတော့ continue လုပ်ခဲ့တာပေါ့နော်ပြန်ဆက်ပြီးတော့လုပ်ခဲ့တယ်အာကျွန်မဆက်လုပ်တော့ဈေးရောက်နေပဲပေါ့ နောက်တော့အခုမြင်းတဲ့အတိုင်းပဲကျောင်းသားရောက်80ရှိသွားပြီ
။ကလေးတွေရဲ့ရှိရေးအတွက်ဒီကျောင်းလေးကိုရွေးချယ်ခဲ့တာလို့ဒေါ်စာလီဝင်းတင်ကတော့ပြောပါတယ
်။မြန်မာပြည်မှာလဲထားခဲ့တဲ့ IFVC ကျောင်းထားတယ်International ချင်းတူတူဒီမှာထားတော့မိဘနဲ့တူတူရင်အောင်မကွာနေရတယ်ဒါသမီးတွေနိုင်ငံရေးအခြေအနေလည်းမကောင်းတာနဲ့ဒီမှာအလဲခေါ်တယ်ခေါ်ပြီးတော့ဆရာမကြီးနဲ့အဆက်အသွယ်ရတော့ဝမ်းနဲ့တတယ်ကိုသားသမီးတွေအတွက်လည်းစိတ်ချရတယ်အဲကြောင့်မလို့ဒီကျောင်းမှာထားတာInternational ကျောင်းချင်းတူတူဒီမှာထားတယ်ဆိုတာဒီမှာပြောမယ်ဆိုရင်ဈေးနှုန်းလည်းတက်တာတယ်စီကံလည်းကောင်းတယ်ကျောင်းချင်းတူတူရှင်လိုက်မယ်ဆိုရင်ဒီနေရာအဆအဆရရတာတယ်စီကံအဆငွေကြေးအဆပေါ့နော်အဲ့လိုမျိုးဒါမဲ့ဒီကျောင်းမှာထားလို့ရှိရင်တော့ကိုယ့်ရဲ့ယုံကြည်ချက်ကတော့ကလေးတွေအများကြီးတိုးတက်မှုရှိတယ်လို့ယုံတယ်။အဲ့ဒါကြောင့်မို့လို့ဒီမှာပဲထားချင်တာ
။ကလေးတွေကျောင်းထားတာစင်ပြေတယ်အရန်ကိုစင်ပြေတယ်။နောက်ပြီးတော့ကလေးတွေလေတတ်တယ်ဆရာဆရာမတို့လေသူတို့တင်တာအရန်ကောင်းတယ်စင်ပြေမှစင်ပြေပဲ။ဟုတ်ကဲ့
ကျောင်းခွင့်ရဲ့မနေ့မိုးလင်းတာနဲ့တာဝန်ခံဆရာတူကကျောင်းသူကျောင်းသားတွေကိုအိမ်နံရရောက်သွားကြိုပေးပါတယ်တချို့ကလေးတွေကိုတော့မိမာတွေကိုယ်တိုင်ကလာပို့ကြပါတယ်
ဘာလို့ဆိုတော့ဒီကျောင်းသည်တလထိုင်းဈေးနဲ့နေတဲ့အတွက်ဒီနားမှာကရင်လူမျိုးရဲ့မွန်လူမျိုးရဲ့နောက်ပြီးတော့ညမဗမာလူမျိုးရဲ့ပေါ့နော်၃မျိုးရှိတယ်။နောက်ပြီးတော့သူတို့ကလက်လုံလက်စံအလုတ်သမားကလေးတွေဖြစ်တယ်အလုတ်သမားတွေရဲ့ကလေးတွေများတယ်။တချို့ကဈေးရောင်းပေးရတယ်တချို့ကကြတော့ဈေးဆိုင်မှာဝန်ထမ်းတချို့ကစေယုံအလုတ်ယုံဝန်ထမ်းပေါ့နော်ရှိသလိုတချို့ကြတော့လေစီဝါရေးအတော်အတန်ပြေလေတဲ့ကလေးတွေရှိတယ်တချို့ကြတော့လေကုမ္ပဏီပိုင်ရှင်ကလေးတွေလည်းဒီမှာလာထားတာရှိပါတယ
်သူတို့ရဲ့နိုင်ငံရေးလှုပ်ရှားမှုတွေကြောင်းသမီးလေးရဲ့ပညာရေးအတွက်စိုးရိမ်ခဲ့ရသူကတော့မိခင်တူဦးဖြစ်တဲ့ဒေါ်အီအီစာပါ
သမီးလေးကိုဟိုဒီတော်လန်ရေးပေါ့နော်ဒီတော်လန်ရေးဖြစ်လို့အသက်အတန်ခေါ်လိုက်ရတာသမီးလေးရဲ့လုံခြုံရေးပေါ့နော်အဆင်မပြေတော့လို့အသေးအတန်ခေါ်လိုက်ရတာခေါ်လာတော့ဟုတ်ပါပြီဒါပေမဲ့ဒီရောက်လို့ရှိရင်ကျောင်းဘယ်လိုထားရမလဲဒီမှာမြန်မာကျောင်းလို့မရှိဘူးနောက်ပြီးတော့ထိုင်းကျောင်းထားဖို့ကကြတော့လဲကိုကထိုင်းယူလည်းမဟုတ်တဲ့ခါကြတော့နောက်တစ်ချိန်ဗမာပြည်ပြန်တဲ့ခါကျဒီထိုင်းပညာရေးရင်ကိုမြန်မာပြည်မှာဘာမှလည်းလုပ်စားလို့မရဘူးပေါ့နော်နောက်ကဘာလဲသွားလို့မရဘူးခါကျတော့အရန်ကိုအခက်ခဲဖြစ်တယ်အရန်ကိုစတက်များတယ်ဟိုလုံခြုံရေးရလည်းအဆင်မပြေတော့ဘူးအသက်အန္တရာယ်လည်းစိုးရိမ်နေရပြီခေါ်လာပြီးလည်းတမီးလေးရဲ့ပညာရေးနှောက်နှဲသွားမှအင်မတန်ကြောက်တယ်ပေါ့နော်မိဘတယောက်နဲ့အဆင်မပြေဘူးအဲ့ဒါနဲ့ကျတောင်းသားမိဘတယောက်စီကနေပြီးတော့ကန်ကောင်းပြီးတော့အမှဒီဆရာမကြီးကျောင်းကိုတရင်ကြားသွားတာပေါ့နော်နောက်တော့ဟိုဘယ်လိုပြောမလဲကန်ကောင်းတော့ပေါ့နော်ဆရာမကြီးနဲ့ဒါမတွေ့လို့ရှိရင်မမျော်လင့်ရဲ့ဆရာပဲအဲ့လည်းတမီးလေးရဲ့ပညာရေးပေါ့နော်အဲ့ဒါနဲ့ဆရာမကြီးကျောင်းကိုရွေးချယ်ဖြစ်သွားတာပေါ့အဓိကကတော့ဒီနိုင်ငံရေးကျောင်းပဲပေါ့တကယ်လို့ဒီနိုင်ငံရေးကျောင်းတာမဟုတ်ဘူးဆိုလို့ရှိရင်တော့ညီမတို့ကထိုင်းမှာလည်းဟိုတတလုံးလည်းမနေနိုင်လေစူဆောင်းပြီးတော့ပြန်มาပဲပေါ့နော်ဗမာပြည်ကိုတမီးလေးလည်းဒီရိုးရိုးကျောင်းဆက်တတ်နေပေါ့အဲ့လိုမျိုးပေါ့
ကလေးတွေကို praise လုပ်ရဲဟာကြောက်တဲ့မျိုးဒီမနက်ပြောကြည့်အောင်
ဒ DLC ចောင်းလေးကတင်းယုံညွန့်တဲ့နဲ့တင်းချမှုပုံစံနီးစနစ်တွေကလည်းမြန်မာပြည်ကရောထိုင်းနိုင်ငံကပါတခြားမြန်မာစာတင်ចောင်းတွေနဲ့ကွာခြားတယ်လို့တာဝန်ခံဒေါ်လွန်လွန်မုံကပြောပါတယ်
။ဘလို့ကွာခြားလဲဆိုတော့သူတို့ကမြန်မာတင်းယုံယူမယ်။အာသူတို့က 90% လောက်ယူတယ်ပြီးသူကထိုင်းနဲ့အင်္ဂလိပ်ကိုသူတို့နည်းနည်းထပ်ထည့်မယ်ပေါ့နော်။ရှိတယ်။အာတချို့ကြတော့ဒီအာအကုံလုံးမြန်မာသင်ယူအကုံလုံးယူတာရှိတယ်ဆိုတော့ဒီကျောင်းရဲ့ကွာခြားချက်ကတော့ဒီကျောင်းကတော့အာဒီ international ကိုပဲသုံးပြီးတော့အသုံးပြုထားတာပဲဖြစ်တယ်အဲနောက်ပြီးတော့ကကျွန်တော်တို့ဒီ ACE ဆိုတဲ့အာဒီဒီသင်ယူညွှန်းနှန်းကဘာအတွက်ကောင်းလဲဆိုရင်သူကတူးချင်းစီအလုံးလုံးတယ်ပြီးရတော့မတူညီတဲ့အတန်းတွေကိုအတူတူထားပြီးတော့တူးချင်းစီSupervise လုပ်တယ်ဒီကျောင်းမှာ teacher ဆိုတော့ ward မရှိဘူး supervisor ရော administrator ရောဆိုတော့စကလုံးမှရှိတယ်သူကကလေးတွေကို supervise လိုက်လုပ်ပေးရတယ်တယောက်ချင်းစီသွားတယ်တရားကဟိုသူကဘယ်လိုခေါ်တူးချင်းစီကို approach လုပ်တယ်ဒီလိုညွန်တမ်းဖြစ်တယ်ပေါ့နော် conventional type နဲ့စတင်တာ
မြင်းလေးပညာရေးကောင်းမှုအမြဲစိတ်ပူနေရသူကတော့အဖွားဖြစ်သူဒေါ်လွန်လွန်အောင်မ
ခေခါလည်းမကောင်းဘူးဆိုတော့ဒီကိုခေါ်တင်လိုက်တယ်ခေါ်တင်ပြီးတော့ခုနှစ်လရှစ်လအကြမ်းမဒီဆရာမကြီးနဲ့တွေ့တာပေါ့နော်တွေ့တော့ဆရာမကြီးစီမှာလာပြီးတော့ထားပြစ်တာပေါ့တိုးတက်မှုကတော့အများကြီးပဲတော်တော်ကိုတိုးတက်တယ်ဘာလို့တော်ရွအနေနဲ့ပညာရေးရတအားကိုနှိမ့်ကြတာပေါ့နော်မြန်မာစာကစလုံးဝကိုပြပြပြမတင်ပြနိုင်ဘူးအကြောင်းဒီမှာပဲတစ်နှစ်ရရနှစ်နှစ်ရရရသလောက်ထားမယ်အလုံးခြေနေတွေကောင်းရင်ပြန်တဲ့ခါကျရင်သူ့ကိုခေါ်ပြီးတော့မြို့မှာထားမယ
်နော်မီရီဖူးနဲ့လျှံထန်အောင်တို့ကမြမပြည်မှာအလေတန်းအထည်ပညာသင်ကြားခဲ့ရသူတွေဖြစ်ပါတယ
်သင်ကြားရေးပိုင်းကတော့အများကြီးကွာခြားမှုရှိတယ်ဒီမှာကျတော့ sub study လောက်ကတာလေမြမကျတော့အများနဲ့သင်ရတာပြီးတော့လို့ပြောရမလဲဒီမှာတင်တာကြတော့အင်္ဂလိပ်စကေးရပို့ပြီးတော့တိုးတက်တယ်။မာပြီမှာကြတော့တော့တိုးတက်ပြင်မယ်။အများနဲ့ကြတော့ကွာဆရာဆရာမလည်းအရင်လိုက်ကြည့်လို့မရဘူး။ဒီမှာကြတော့ကျောင်းသားရဲ့အကုန်လုံးတရားကြည့်ပြီးလို့ရရပေါ့နော်။တရားရေးပန်းကတော့ကွာပါတယ်
။ဟိုအများကြီးမှာဆိုကျောင်းတက်ရင်အလွတ်ကျတယ်ပြီးတော့စားတယ်ပို့ရမယ်။ဒီမှာဆိုရင်အခုလောက်တယ်အခုလောက်လိုက်ပြီးသွားရင်အိမ်ကျူရှင်ဆိုတာမရှိဘူး။အများကြီးမှာဆိုကျူရှင်တက်ရတယ်ပတ်စံလေးခုံတယ်။အဲ့တော့ကတအုပ်ချင်းလည်းမဟုတ်ပြီးတော့သူကအများကြီးနဲ့တစ်ခါရဲတန်းဖြည့်ရအတွက်စံဝဲကြရမြားတယ်ပေါ့ဒါပေမဲ့ဒီမှာဆိုရင်တအုပ်လောက်တစ်ခါဖြည့်တန်းပြီးွားရင်တန်းတက်သွားဆိုတော့အများကြီးနဲ့ဆိုရင်တော့ဒီမှာပို့ပြီးတော့ခေါင
新疆里面带养你的克里瑞的阿那嘎古勒塞查永吉木西西的律师吧
TACE 的 The Char International 的电影用的那一条古都啊不是的不是家的对叫而是有要的对叫都啊地马 level 9了比多阿比所以都啊 GED program 的文凭路亚的 GED 所以阿勒的古勒表亚也那 American 三的单嘛American စနစ်တန်းမှာကိုဖြည့်ပြီးရင် GED ကိုလက်ခံတဲ့ international တိုက်သူတွေထိုင်းနိုင်ငံမှာအများကြီးရှိတယ်။ဆိုတော့သူတို့ဆက်သွားလို့ရတယ်။အဲတချို့ကတော်ဝက်တဲ့ပြည့်နဲ့မြန်မာပြည်ကိုပြန်မယ်ဆိုရင်လည်းသူတို့ရဲ့ဟိုလုံလောက်တဲ့တင်ကြားမှုမျိုးတွေနဲ့သူတို့ပါသွားနိုင်တယ်ပေါ့နော်။အဲ့မှာလည်းမြန်မာပြည်မှာတိုက်သူဆက်တက်လည်းရသလိုထိုင်းမှာဆက်တက်လို့လည်းရပါတယ်။
နော်ဂျူလီယာဝင်းကတော့ DLC ចောင်းလေးကနေချင်းမိုင်တက်ကတူကိုဝင်ခွင့်ရခဲ့သူတူပ
ါဒီ DLC မှာဒီလို volunteer လုပ်ရင်းနဲ့ဒီပိုင်းအင်္ဂလိပ်စာတက်ခဲ့ပါတော့ဒီမှာဒီ AC ဘက်ပြန်တက်တဲ့ချိန်မှာဘာပြန်ရလဲဆိုတော့ဒီ self study ပြန်ရပါတယ်အဲ့ချိန်ကကျတော့ဒီလိုဟိုမြန်မာပြည်နဲ့ထိုင်းចောင်းမှာမဟုတ်ဘူးဆရာမကြီးလိုက်တဲ့အင်စာကြီးပေးရမဟုတ်ပဲねကိုကကိုဒီလိုဒီchain အတွင်းမှာဒီ go ပြရမယ်ဆိုရယ် self study skill ကိုရပါခဲ့ရပါတော့ပြီးတော့ဒီ skill ကဒီ university ရောက်တဲ့ချိန်မှာအရင် useful ဖြစ်သွားတယ်ဘာဖြစ်လို့ဆိုတော့ university ရောက်တဲ့ချိန်မှာ professor တွေကဘာမှအဲ့လို force မလုပ်တော့ဘူး you have go ကိုပဲ time management ni low are so ko go ne ko low are chin ma di ya tong care skill ya ai ma yan useful phit twar ba ho di lo myo akat khe shi be me le ah ba no show ho ma phit ban ne ko ya the opportunity o ya aw yu pi lo di pinya yi o ma yat pwet twar ho tight ton ne ba no ba pyo so di myo naing gan di pyan mi tu pyan tu the pyan mi lo ah tu thong wo lo le chin ma di di professional a myai lo le in different field ba no so di a ya yi yat pwet twar di education nai preach the same to ma phit de ha sa mo bo no a song ma tat lai ba ne lo ko pinya yi yo
a friend
ta thami ne yaw twae di chang le ma pinya tin cha khwin ya ra chin nat mi tu ga ro mi kin tu phit de do khin myet ma
khle do ga tor tor sin pye de mi ba do le a lout twa lout lo ya de naw bi do khle do de a mya ji tat de sia sia ma do le ho den tu do tin pe da de tor tor kaung de နေထိုင်ရောသွားလာရောအကုန်လုံးစင်ပြေတယ်
စီဝါရီဘဝရတရေအတွက်ရုန်းကန်လှုပ်ရှားနေရတဲ့မိဘတွေနဲ့အတူလိုက်ပါခဲ့ကြရပြီးမနေ့ကျောင်းတက်ချိန်ရောက်ရင်ကိုယ်နိုင်ငံတော်တချင်းနဲ့အတူထိုင်းနိုင်ငံတော်ရဲ့တချင်းကိုပါတည်ဆူကြရတဲ့ကလေးတွေကတော့သူတို့ရဲ့အနာဂတ်ပညာရေးလမ်းပေါ်မှာကြိုးစားရှောက်လန်းနေကြရတာပါရှင်
ညညလွင်ရဲ့နေရာပေါင်းဆောင်အကြောင်းဆောင်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါလေရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ခဏတွေ၊သတင်းဆောင်မတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါရရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါရရှင်။အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးမှာဖြစ်ပါတယ
်တောင်တရောက်ပင်လယ်ပြင်ဒေသတွင်တရုတ်ရဲ့စိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့ဒေသတွင်နိုင်ငံတွေအနေနဲ့နယ်မြေပိုင်ဆိုင်မှုနဲ့လွတ်လပ်စွာရေကြောင်းဒေါ်လာခွင့်ရရှိရေးအတွက်ရပ်တည်ဆောင်ရွက်ကြဖို့ဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့အမေရိကန်ဒုသမရကမလာဟဲရစ်ကမနေ့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ကြာအပြင်ဒီအငင်းပွားရေပြင်အတွင်းတာဝန်မှာလှုပ်ဆောင်မှုတွေကိုနိုင်ငံတကာကလက်မခံဖို့လဲအမေရိကန်ကဖိအားပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်သူတမရာဟဲရစ်ကတရုတ်နိုင်ငံလို့ထုတ်မပြောပေမဲ့လို့အမေရိကန်ရဲ့စာချုပ်အရမဟာမိတ်ဖြစ်နေတဲ့ဖိလစ်ပိုင်အတွက်ထောက်ခံပံ့ပိုးရဟာဖိလစ်ပိုင်ကိုတောင်းတရုတ်ပင်လယ်ပြင်အတွင်းချိန်ချမှုတွေအကြက်ကိုင်းမှုတွေလုပ်နေတဲ့တရုတ်ကိုဆိုလိုတာဖြစ်ကြောင်းထင်ရှားနေပါတယ်အီရန်မှာအသက်22နှစ်အရွယ်ကတ်မင်ဂလင်းငယ်မာရှာအမနီခေါင်းစည်းပဝါစနစ်တကျမချုပ်မှုနဲ့ရဲဖမ်းထားစဉ်တိတ်ဆုံခဲ့ရတာအတွက်မကျေနပ်တဲ့ဆန္ဒပြသူတွေအပေါ်အီရန်အာဏာပိုင်တွေတိုးပြီးတော့ချေမုန်းလွှာရနဲ့ပတ်သက်ပြီးအင်္ဂါနေ့ကကုလသမဂ္ဂအီရန်ကိုပြင်းပြင်းထန်ထန်ပြောကြားလိုက်ပါတယ်အီရန်နိုင်ငံသလားဆန္ဒပြမှုတွေမှာရဲနဲ့ဆန္ဒပြတွေကြားအထီးကယုံတွေမကြမကြဖြစ်ပွားခဲ့ပြီးတော့အဲ့ဒီဆန္ဒပြမှုအတွင်းကလေးငယ်40လောက်အပါဝင်လူပေါင်း300ကျော်တေဆုံခဲ့ရပါတယ်။အီရန်အစိုးရကတော့လုံခြုံရေးတပ်သား46လဲတေဆုံခဲ့တယ်လို့ပြောပေမဲ့တေဆုံသူအရေအတွက်ကတော့ထုတ်မပြောပါဘူး။နိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအကျင့်ပြတ်ချဆမှုနောက်ထပ်ဆွဲချက်တစ်ခုနဲ့နေပြည်တော်အထူးတရားရုံးကအင်္ဂါနေ့ကရုံးထုတ်ခဲ့တာမှာတောအောင်ဆန်းစုကြည်ကသူ့မှာအပြင်းပြင်းကြောင်းထွက်ဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးထိန်းသိမ်းခံထားတဲ့တောအောင်ဆန်းစုကြည်ဟာအကျင့်ပြတ်ချဆမှု walkie talkie လမ်းလျှောက်စကားပြောဆက်ဥပဒေမဲ့အသုံးပြုမှုကိုဗစ်ကာယောဂါဆိုင်ရာကန့်သတ်ချက်တွေချိုးဖောက်မှုဆွဲချက်အပါအဝင်အမှုပေါင်း14ခုနဲ့ရင်ဆိုင်နေရတာပါအဲ့ဒီဆွဲချက်တွေထဲကအပြစ်ရှိကြောင်းဆုံးမြတ်ထားတဲ့အမှုတချို့အတွက်တောအောင်ဆန်းစုကြည်ကိုစုစုပေါင်း1026နဲ့ချမှတ်ထားပြီးဖြစ်ပါတယ်
သတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်တွေကိုတော့လိုင်းဒိုမီတာ 1925.32 လိုင်းလံမီတာ 190 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မ thank you type ပ
This program has come to you from the Voice of America, Washington.